วิปัสสนาโลวิริยะ10ญาณเหมี่ยวเตียบ่ซะจะอย่าอ๋องมณีญาก็เปสยปริกะญาณจังสะติญปิโตฮ้อจาณีบีอะคูอเลขันนา3มาก็อเจยย้วมาผิดลุอสงขันนาเยอติจังปิสุปันจังญาณก็อิญโยเมลุญาณเดกาสกาอุตันทาเรအခုစကြရမယ်အဲ့ဒီဝိညာဉ်နဲ့ခန္ဓာဟာဘာတွေကြောင့်ဖြစ်တယ်လဲဆိုတာကိုဒီနေ့ရှင်းရှင်းလင်းလင်းသိမြင်ကြရမယ်လိုက်ဆိုကြဝိညာဉ်နဲ့ခန္ဓာဘာကြောင့်ဖြစ်ဝိည
ာဉ်နဲ့ခန္ဓာဘာကြောင့်ဖြစ
်အတ္တိအကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ
်အတ္တိအကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ
်အတ္တိအကြောင်းကဘယ်သူတွေလဲအဝိဇ္ဇာတဏ္ဏကံအဝိဇ္ဇာတဏ္
ဏကံ
ပိစုပန်အကြောင်းကဘယ်သူတွေလဲ
ပိစုပန်အကြောင်းကဘယ်သူတွေ
လဲနံယုတ်နံယု
တ
်ဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့သိစိတ်ရဲ့ဖြစ်ခြင်းရဲ့အတိတ်အကြောင်းဟာအဝိဇ္ဇာတဏ္ဏကံပါပဲဒီသုံးကတော့တူတူပဲဘာဖြစ်လို့အတိတ်အကြောင်းကြတော့သုံးပါလုံးတူရတာလဲဆိုတော့ဒူမာဘောတဲ့ယောဂုတို့ဘဝဆက်ဆက်တွေတုန်းကကောင်းမှုကုသိုလ်ပြုပြီးတော့ဘဝတွေဆူတောင်းတဲ့အခါမှာလူဘဝရပါလို့ဤနတ်ဘဝရပါလို့ဤလို့ခန္ဓာ၅ပါးလုံးကိုတပြိုင်နဲ့ဆူတောင်းကြကြတာရူပခန္ဓာ၄ဓာတ်ရပါလို့ဤဝေဒနာခန္ဓာ၄ဓာတ်ရပါလို့ဤလို့ခွဲပြီးတော့ဘယ်သူမှဆူမတောင်းဘူးဒါကြောင့်ခန္ဓာ၅ပါးလုံးကိုတပြိုင်နဲ့ပေါင်းပြီးတော့ဆူတောင်းခဲ့လို့လူကျင်ခဲ့လို့အတေအကြောင်းကတော့ခန္ဓာ၅ပါးဖြစ်ခြင်းအတေအကြောင်းကတော့အဝိဇ္ဇာတဏ္ဏကံလို့အလုံးတူနေခြင်းဖြစ်ပါတယ်။ပိစုပန်အကြောင်းကြတော့ကွဲသွားပြီ။အဲ့ဒီဝိညာဉ်နဲ့ခန္ဓာဖြစ်ခြင်းရဲ့ပိစုပန်အကြောင်းကနံယုတ်ဘာတူတဲ့တို့နံယုတ်ဒီတော့ယောဂီများအဲ့ဒီနံယုတ်ဆိုတာဦးဇင်းတို့ယောဂီတို့မိခင်ဝမ်းမှာတရေတီးပြီးဆိုလို့ရှိရင်နံနဲ့ယုတ်ဟာတပြိုင်နဲ့ပါပါတယ်တချို့ကမသိတော့ဟောလာယုတ်ကလေးကစားပြီးနောက်မှအသက်ကလေးကဝင်ပြီလို့ထင်တတ်တယ်မဟုတ်ဘူးယုတ်ရောနံရောတပြိုင်နဲ့ဖြစ်ရပါတယ်နံတရားကဒါပဋိသင်္ဍေစိတ်လို့ခေါ်တယ်ဘုဇနုယောဂီတို့ပဋိသင်္ဍေစိတ်ဖြစ်နေတာမဟာဝိပဿနာရှင်းပါးတွေကတဘာဘာဖြစ်နေတာပေါ့မိပရိဒဏ်နေစိတ်ရဲ့စေတသိက်ရဲ့တပြိုင်နဲ့ပေါ့။နောက်ကံမစယုတ်တဲ့ကန့်ကြောင်ဖြစ်တဲ့ယုတ်။အဲ့ဒီဟာဟုတ်တာနံနဲ့ယုတ်လို့ပြောခြင်းဖြစ်ပါတယ်။ဒီတော့အဲ့ဒီတရေဒီသခြင်းမှာဖြစ်တဲ့နံနဲ့ယုတ်ကလေးအောင်မြင်မြင်ဖြစ်ဖြစ်ထုံထုံဒီမှာဖြစ်လို့ရခဲ့တဲ့အတွက်ကြောင့်သာလေရင်ယခုကိုဒီအခါမှာယောဂီတို့အနေနဲ့မြင်နိုင်ကြတိုင်းနံတိုင်းစားတိုင်းထီတိုင်းတွေးကြံတိုင်းဒါအာယုံကိုသိတဲ့ဝိညာဉ်နဲ့ခန္ဓာဖြစ်ခွင့်ရတာပါအဲ့ဒီတရေတီစအချိန်ကသာနံနဲ့ယုတ်ကဖြစ်တည်ခွင့်မရပဲပြည့်သွားမယ်ဆိုရင်ယခုပိစက်ခါမှာယောဂီတို့သည်အာယုံကိုသိတဲ့ဝိညာဉ်နဲ့ခန္ဓာဖြစ်လို့ရပါဦးမလား
မရပါဘူး
ဒါကြောင့်ယခုပိစက်ကဘဝဝိညာဉ်နဲ့ခန္ဓာဖြစ်ခြင်းရဲ့ပိစုပန်အကြောင်းဟာနံယုတ်ဘယ်သူလဲဒါဆိုယောဂီတို့ခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းကိုဒါအတော်လေးသိသွားပြီအလယ်၃ပါးအကြောင်းကိုတော့အကျေချင်းအောင်အလယ်၃ပါးဟာယောဂီတို့လက်တွေ့ကျင့်စဉ်နဲ့လဲကြိုက်သွားလိမ့်မယ်ဒီတော့ယောဂီတို့ဥစဉ်တို့ဖတ်တာဖတ်တာနဲ့ပြောကြတယ်အခုအလယ်ခန္ဓာ၃ပါးကိုပြန်ကြည့်လိုက်ပေါ့ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဒါစေတသိက်ခန္ဓာ၃ပါးပဲအဲ့တော့နာမ်နဲ့ယုတ်ကိုခန္ဓာဖွဲ့တဲ့အခါမှာယောဂီတို့ဘုမနံယုတ်လို့ခေါ်တဲ့အခါမှာနံဆိုတဲ့တရားထဲမှာစိတ်နဲ့စေတသိက်မပါဘူးလ
ား
ပါပါပါဘုရားအေးပါတယ်အဲ့ဒီမှာယုတ်တရားကယူဘခန္ဓာဖြစ်သွားတယ်ယုတ်တရားကဘာခန္ဓာဖြစ်သွားလဲအေးအဲ့ဒီနံတရားတဲ့ကစိတ်ချင်းရှိတဲ့ကိုစိတ်အကျေတရား၄၁ပါးအားလုံးကဝိညာဉ်နဲ့ခန္ဓာဖြစ်သွားတယ်ဟောဘာဖြစ်သွားလဲဝိညာဉ်နဲ့ခန္ဓာပါပါအဲ့စေတသိက်50လုံးကျန်တဲ့အခါမှာအဲ့ဒီစေတသိက်52လုံးတည်းကအာယုံရတာခံစားတဲ့ဝေဒနာစေတသိက်ဝေဒနာခန္ဓာဖွဲ့အာယုံကိုမှတ်သားတဲ့တင်ညာစေတသိက်တင်ညာခန္ဓာဖွဲ့ ယွင်းနဲ့စတေတေ50ကိုသင်္ခါရခန္ဓာပွဲတယ်ဆိုတော့ဟောအလေခန္ဓာ၃ပါးဟာစတေတေကနေပေါက်ပွားလာတဲ့ခန္ဓာဟုတ်လားအေးဒါကြောင့်ခန္ဓာ၅ပါးအထူးဆံမဟုတ်ဘူးယုံနဲ့နာမယ်အဲ့ဒီယုံနဲ့နာကို၅ပုံပုံတော့ခန္ဓာ၅ပါးပြန်ဖြစ်သွားတယ်ဒီတော့အဲ့ဒီခန္ဓာထဲမှာအခုဝေဒနာခန္ဓာအသိဉာဏ်ခန္ဓာသင်္ခါရခန္ဓာဖြစ်ချင်းရဲ့အတိတ်အကြောင်းပြစ္ဆုတ်ကံအကြောင်းကိုအကျေကြည့်ကြသို့ဆိုတော့အတိတ်အကြောင်းကတော့အဝိဇ္ဇာတဏ္ဍကံဒါကသိတံပြောစရာမလိုဘူးပြစ္ဆုတ်ကံအကြောင်းမှာအကျေပြောရလိမ့်မယ်ပိစုတ်ကံကြောင့်ယောဂီတို့ကြီးဖတ်တာလို့မတွေ့ဘူးလားအေးအဲ့ဒီဖတ်တာကြောင့်ဝေဒနာခန္ဓာ၊တင်ញက်ခန္ဓာ၊သင်္ခါရခန္ဓာဖြစ်တာဒီလိုဆိုတာပဲဒါကယောဂီတို့စာလို့သိသွားတာပေါ့အဲ့တော့စာတွေ့ပြီးတော့ငါတွေ့လက်တွေ့နီးနဲ့လည်းသိကြအောင်ဆိုပြီးတော့လက်တွေ့နီးရဖတ်တာဆိုတာဘာခေါ်တာလဲဒါလေးတွေးရပြီးယောဂီတို့အချင်းကျုပ်လေးဖတ်တာအတိတ်ပဲမှတ်ရမယ်ဆိုလို့ရှိရင်တရား၃မျိုးပေါင်းတာကိုဖတ်တာလို့အချင်းလေးသိထားတရား၃မျိုးပေါင်းတာပါတဲ့သူအေးအဲ့ဒါအချင်းကျုပ်ပြီးမှတရား၃မျိုးပေါင်းဖို့အကျေပြောပြမယ်ဘယ်တရား၃မျိုး၃မျိုးပေါင်းလို့ဖတ်တာဖြစ်ရတယ်လဲဆိုရင်ခုယောဂီတို့ကြည့်ရအောင်ပထမဆုံးဟုတ်လားမြင်သိစိတ်ကြောင့်ဟုတ်လားမြင်သိစိတ်နဲ့ပတ်သက်ပြီးတော့ဖတ်တာ၃ခုကြောင့်သောသောစေတသိက်ခန္ဓာ၃မှာဖြစ်လာပုံကိုလက်တွေ့ကြည့်ကြရအောင်ကံယောဂီတို့အဲ့ဒီဖတ်တာကိုဘုရားဟောတာကသက္ကုံစရူပေစဥပိသတိသက္ကုဝိညာဏံတိဏံတင်္ကတိဖတ်တော်တဲ့သက္ကုပတာဒရေအသင်းလူပါယုံရေမြင်သိစိတ်ရေအဲ့ဒီသုံးမျိုးပေါင်းတာဖတ်တာဟောပေါ်ပြီနော်သက္ကုပတာဒရေအသင်းလူပါယုံရေမြင်သိစိတ်ရေဒီသုံးမျိုးပေါင်းတဲ့အခိုက်ကိုဘာလို့ခေါ်အေးအဲ့ဒါဖတ်တာအတိတ်ပဲပဲဒီတရားသုံးမျိုးပေါင်းတစ်ခိုက်ခြင်းကိုဖတ်တာလို့ခေါ်တယ်ဒီတော့အဲ့ဒီဖတ်တာဖြစ်တဲ့အချိန်မှာပိစုတ်ပံအကြောင်းဖတ်တာအကြောင်းကျန်တဲ့ခန္ဓာဖြစ်ပုံအခုပြောမယ်ကျန်ရောက်ပြီးတော့ဟောမှာသဘောတင်ထားတဲ့ပန်းဝလီလမ်းကြည်တန်းပန်းလေးတွေမမြင်ရဘူးလားမမြင်ပါ
ဘူး
အဲ့တော့ယောဂီတို့ရဲ့စက္ခုပတာရအကြီးယုတ်ကလေးနဲ့ပန်းမွင့်ဒီဟူသောအစင်းတူပါယုံသွားတိုက်လိုက်တယ်တိုက်တော့ဒါပန်းမွင့်ပဲလို့ခေါ်တဲ့သီးစိတ်လေးပေါ်မသွားဘူးလားယောဂီတို့အဲ့ဒီသိစိတ်ပေါ်တဲ့အချိန်မှာအစင်းဒူပါယုံရဲ့ယောဂီတို့ရဲ့သက္ကုပ္ပတာအခြေယုတ်ရဲ့မြင်သိတဲ့သုံးမျိုးပေါင်းမသွားဘူးလားအဲ့ဒါဖတ်တာဖြစ်သွားတာဟုတ်တယ်မလားယောဂီတို့အဲ့လိုဖတ်တာဖြစ်သွားတာနဲ့ဟောစိတ်ဖြည့်တိုင်းလက်ပြီးတော့ဖြည့်ရတဲ့စေတသိက်ဘယ်နှလုံးနဲ့ခုနှစ်လုံးသင်ပေးကြပြီနော်ခုနှစ်လုံးယောဂီခုနှစ်လုံးကစောစောကစိတ်နဲ့ဒီလိုခါနဲ့လာဖြစ်တာပဲအဲ့ဒီစေတသိက်ခုနှစ်လုံးတည်းကဟောဒီပန်းရဲ့ရတာကိုခံစားတဲ့ဝေဒနာစေတသိက်ကဘာခံတာဝေဒနာခန္ဓာဒီတော့ယောဂီတို့ဝေဒနာခန္ဓာဟာတရား၃မျိုးပေါင်းနဲ့ဖတ်တာကြောင့်ဖြစ်တာကဲငါတို့သိမသွားဘူးလ
ား
သိပါပါဩဒါကြောင့်ဝေဒနာခန္ဓာဟာဖတ်တာကြောင့်ဖြစ်တာဟုတ်သားပဲဟုတ်လားသက္ကုပ္ပတာဒအကြည့်ယုတ်ကလေးရဲ့အစဉ်လူပါရင်ဟောမြင်သိစေရဲ့ပေါင်းမှကျင်းဟောဝေဒနာခန္ဓာဖြစ်သွားပြီဒါမှယောဂီတို့ရေအဲ့ဒီစေတသိက်ခုနှလုံးထဲကပဲဒါဘာပန်းမဲလို့မှတ်သားတဲ့တင်ညာစေတသိက်ကြဘာခန္ဓာဖွဲ့ဒီတော့ယောဂီတို့တင်ညာခန္ဓာဒီလည်းပဲအဲ့ဒီသက္ကုပ္ပတာရရဲ့ရူပါယုံရဲ့သက္ကုဝဉ္ဇဉ်စိတ်ရဲ့လို့ဒီတရားသုံးမျိုးပေါင်းတော့ကြောင့်ဖြစ်မလာဘူးလားဒါကြောင့်သင်ညက်ခန္ဓာဒီလည်းပဲဖတ်တာကြောင့်ဖြစ်တာတဲ့အတူတူပဲတူတူသုံးပါဒါမှယောဂီတို့ဤအဲ့ဒီတတိယခုနှလုံးတွေကကျွင်းတဲ့စတတိယ၅လုံးကြတော့ဆက်ကြည့်ဆက်ကြည့်လို့တိုက်တွန်းတဲ့သဘောတရားရှိလို့သူ့ကြဘာခန္ဓာလဲသင်္ခါရခန္ဓာယောဂီတို့ဒီသင်္ခါရခန္ဓာဒီလည်းပဲစောစောကပြောတယ်တရားသုံးမျိုးပေါင်းလို့ပေါ်လာတာဖြစ်လာတာဟုတ်တယ်မို့လားဒါကြောင့်ဖတ်တာကြောင့်ဝေဒနာခန္ဓာသိညက်ခန္ဓာသင်္ခါရခန္ဓာဖြစ်တယ်ဆိုတာယောဂီတို့ကိုယ်တွေးနဲ့ရှင်းမသွားဘူးလားရှင်းပါပါဒါပဲယောဂီတို့အဲ့ဒါတခါတည်းဖြစ်ပြီးတခါတည်းပြတ်သွားကြတာဒီယောဂီတို့အနေနဲ့ဟုတ်လားဒီအလုံးအတုံးအခဲတွေတော့မပါစင်းတဲ့ပေါ်ဦးဇင်းတို့အစတည်းကရှင်းပြီးခဲ့ပြီနံတရားဆိုရင်လည်းသိတတ်တဲ့သဘောတရားလေးပဲယုတ်တရားဆိုရင်လည်းဖောက်ပြန်တဲ့သဘောတရားလေးပဲသူယုတ်တတ်တစ်ခုစီပြောရင်ပထဝီတတ်ဆိုရင်လည်းပဲမာသဘောနဲ့ပျော်သဘောလေးပဲဘာမှအလုံးအသွင်းခဲ့ရေပတ်မဟုတ်ဘူးအာဘောတတ်ဆိုရင်ဖွဲ့စည်းတဲ့သဘောလေးနဲ့ယူစည်းတဲ့သဘောလေးပဲဒီသောတတ်ဆိုရင်လည်းဘူသဘောအေသဘောရင်းကျက်သဘောလေးပဲအတုံးလုံးခဲ့ရေပတ်ပါမဟုတ်ဘူးဝါယောတတ်ဆိုရင်လည်းထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောလေးပဲအခုသက္ကုပ္ပတာရအကြည့်ရောဆိုလို့ရှိရင်လည်းယောဂီတို့ဒါ မြင်တတ်တဲ့သဘောတရားလေးပဲဘာမှအတုံးအလုံးအခက်အရေးပါမရှိဘူးလားအဲ့ဒီပထဝီဓာတ်နဲ့အတူတူပဲသိတာရုပ်တရားမှန်တယ်မြတ်သဘောတရားနာလည်းသဘောတရားပဲနောက်လမ်းမြင်တဲ့ယောဂီတို့အစင်းလူပေါင်းလည်းသူတို့သဘောတရားပဲအမြဲတမ်းပြည့်နေတာပဲတစ္ဆကံမှာအချိန်မောင်းကလေး9880ကျော်ကျော်ပြည့်နေတာရုပ်မှန်တော့အဲ့တန်းပြည့်နေတာပဲခုပြည့်ခုပြည့်ခုပြည့်ခုပြည့်ပဲသို့တော့မြန်လုံးအားကြီးတော့အဖြစ်ပြက်ကမြန်လုံးအားကြီးတော့ယောဂီတို့မှပြည့်တယ်လို့မထင်ဘူးဟုတ်လားအမြဲတမ်းမြင်နေမြင်စေလေးရတော့ဟုတ်လားမမစီရအမြဲတမ်းကြည့်အမြဲတမ်းမြင်နေအဲ့လိုထင်နေမဟုတ်ပါဘူးတဲ့တသက္ကံအတွင်မှာကိုပဲသက္ကုပ္ပတာရကြည့်ပေါ့ဂရေ9880ကျော်ပြည့်အစင်းလူပါရင်ပေါ့ဂရေ9880ကျော်ပြည့်နေတာပါဒါလေယောဂီတို့ကသိပြီးတော့မှမြင်လိုက်တာနဲ့ဘလို့ရှုခန္ဓာ၅ပါးအနေစာယောဂီတို့အဲ့ဒါကိုဉာဏ်နဲ့သိပြီးတော့ရှုမှအဲ့ဒါဝိပဿနာဖြစ်တယ်ဗျာဓမ္မယောဂီတို့ဖတ်တာဖြစ်ပုံကျမ်းဒီသိနေပြောကြအောင်ဆိုဟောယောဂီတရားဘုန်းကြီးကတရားဟောတော့အတန်လေးမကြောက်ဘူးလားအဲ့တော့အဲ့ဒီယောဂီတို့ရဲ့နားအတွင်းမှာရှိတဲ့လက်စကွန်တရံရှိတဲ့နေရာလေးမှာသောတပတ္တာနာအကြည့်ယုတ်ကလေးဖြစ်ရှိတယ်အဲ့ဒီနားကြုပ်လေးကိုဒီကအတန်ဆိုတဲ့တရားဟုတ်ကသွားတိုက်တော့ဟောယောဂီတို့တရားပဲဒါတရားတန်ပဲလို့သိမသွားဘူးလားသိပါပါဘူးအဲ့ဒါကျမ်းဒီစိတ်ပေါ့ပါပါလေပြီးတော့ယောဂီတို့သောတပတ္တာနာအကြည့်ယုတ်ရဲ့လာတိုက်တဲ့တတ္တယုတ်ရဲ့ပေါ်လာတဲ့သောတဝိညာဉ်စိတ်ရဲ့တရားသုံးမျိုးပေါင်းမသွားဘူးလားအဲ့ဒါဖတ်တာဖြစ်တာပေါ့ပါပါလေပြီးတော့ယောဂီတို့အဲ့လိုဖတ်တာဖြစ်တော့ကြတော့ကြည်စံအဲ့ဒီသောတဝိညာဉ်ကြာတိစိတ်နဲ့အတူစောစောကလို့စေတသိက်ခုနှလုံးလာမဖြစ်ဘူးလားအေးအဲ့ဒီစေတသိက်ခုနှလုံးတည်းကတရားတန်ရဲ့အရာတာကိုခံစားတဲ့ဓမ္မအရာတာကိုခံစားတဲ့ဝေဒနာစေတသိက်ကဘာခန္ဓာဝေဒနာခန္ဓာအဲ့ဒီဝေဒနာခန္ဓာတွေယောဂီတို့တရားသုံးမျိုးပေါင်းတဲ့ဖတ်တာကြောင့်ဖြစ်တာမို့လားအေးဒါကြောင့်အဲ့ဒီဝေဒနာခန္ဓာတွေဖတ်တာကြောင့်ပိစ္ဆုပန်ကြောင့်ဖတ်တာကြောင့်ဖြစ်တာလို့ဘုရားကဒါပိစ္ဆပရိကညာမှာအတိအကျဟောကြင်ဖြစ်တယ်တပန်ယောဂီတို့အဲ့ဒီစေတသိက်ခုနှလုံးတွေကဒါဟာဘာတရားပဲလို့မှတ်သားတဲ့တင်ညာစေတသိက်လေးမပါဘူးလားသူကြဘာခန္ဓာဖွဲ့တင်ညက်ခန္ဓာဖွဲ့လိုက်အဲ့ဒီတင်ညက်ခန္ဓာဒီလည်းပဲဟုတ်လားနာရဲ့အတန်ရဲ့ကြာတိတိရဲ့ဒီတရားသုံးမျိုးပေါင်းလို့ပေါ်ရတာမို့လားဒါကြောင့်ဖတ်တာကြောင့်ဖြစ်တယ်လို့ဘုရားကဟောတာအဲကျင်းနဲ့စေတသိက်၅လုံးကကျတော့ဆက်နာထောင်ဆက်နာထောင်လို့တိုက်တွန်းနှိုးတော်တဲ့သဘောတရားရှိလို့ဘာခန္ဓာဖွဲ့ဒါဆိုယောဂီတို့အဲ့ဒီသင်္ခါရခန္ဓာဒီလည်းပဲနာရဲ့အတန်ရဲ့ကြာတိတိရဲ့ဒီသုံးမျိုးပေါင်းလို့ဖတ်တာကြောင့်ပေါ်တာမို့လားဒါကြောင့်ဟောဒီဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဒီပြိစုပန်အကြောင်းဖြစ်တဲ့ဖတ်တာကြောင့်ပေါ်တာဆိုတာပေါ်မသွားဘူးလားပေါ်ပါဘူးပြီးတော့ယောဂီတို့အဲ့ဒီခန္ဓာတွေဖြစ်ပြတာဟာအကြောင်းကြောင့်ဖြစ်တာကြီးပဲဟုတ်တယ်မို့လားအေးဖတ်တာဆိုတဲ့အကြောင်းကြောင့်ဖြစ်တာယောဂီတို့ပရိသတ်သုံးပါးနဲ့ပြောတော့ဖတ်တာပြည့်စရာဝေဒနာပါပါလေဟောယောဂီတို့အခုလိုလုပ်ငန်းစဉ်နဲ့တွေ့ပြတဲ့ယောဂီတို့ပရိသတ်သုံးပါးကိုတကယ်သိမသွားဘူးလားဒီယောဂီတို့အခုကျမှတကယ်သိတာ။ဩဒီလိုကိုလက်ဆက်တတ်တော့။ဒီတော့ငါတို့ကဖတ်တာပြည့်စရာဝေဒနာဆိုတော့တွေ့ထီမှဖတ်တာဆိုတော့လက်လေးနဲ့ထီမှကိုယ်နဲ့ထီမှခြေထောက်နဲ့ထီမှဖတ်တာထင်တာပဲဟုတ်လို့တော့ဟုတ်လား။နော်အစင်းလူပါယုံရဲ့သကုပဒါဒအကြည့်ယုတ်ရဲ့မြင်တဲ့ရဲ့ပေါင်းလည်းဖတ်တာပဲ။အခုအတန်ရဲ့နာရဲ့ကြားတဲ့ရဲ့ပေါင်းလည်းဖတ်တာပဲ။ဒီဖတ်တာကြောင့်ဝေဒနာဖြစ်တာကိုဒီဖတ်တာကြောင့်သင်ညာဖြစ်တာဒီဖတ်တာကြောင့်သင်္ခါရဖြစ်တာသိသွားပြီယောဂီတို့တကယ်သိသွားတာတပန်ယောဂီတို့လက်တရားမြောက်ဖတ်တာကိုသွားကြအောင်ဆိုတန်ယောဂီတို့နမရင်မွေးပွင့်လေးချထားတန်ယောဂီတို့အဲ့ဒီဂန္ဓာယုံဆိုတဲ့အနံယုကယောဂီတို့နှကောင်းတွင်းကစိတ်ခွန်တဏ္ဍရှိတဲ့ဂာဏပဒရာကြီးကိုလာပြီးတော့ခြိကြိုက်တယ်ခြိကြတဲ့ယောဂီတို့ဒါဟာရေမွေးနံပဲလို့သိမသွားဘူးလားအဲ့ဒါဒီလည်းပဲနှကောင်းရဲ့အနံ့ရဲ့နန္ဒီစိတ်ရဲ့တရားသုံးမျိုးပေါင်းတာဟုတ်လားမှန်ပါဗျာတရားသုံးမျိုးလည်းပေါင်းအောင်ယောဂီတို့နန္ဒီစိတ်နဲ့အတူစေတသိက်ခုနှလုံးလားမဖြစ်ဘူးလားမှန်ပါဗျာအဲ့ဒီစေတသိက်ခုနှလုံးတည်းကယီမွေးရဲ့ရတာကိုခံစားတဲ့ဝေဒနာစေတသိက်ကြဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့တဲ့တပန်ယောဂီများကြီးအဲ့ဒီဟာယီမွေးနံပဲလို့မှတ်သားတဲ့တင်ညာစေတသိက်ကြဘာခန္ဓာဖွဲ့အေးဆက်ပြီးတော့မွေးဟာဆက်ပြီးတော့ရှူဟာနဲ့တက်တွန်းနဲ့ကျွင်းနဲ့တိတိတိငါးလုံးကြဘာခန္ဓာဖွဲ့ ဒီတော့နန္ဒကိုင်းမှာဖြစ်တဲ့ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဟာအခုပြောခဲ့တဲ့နှာခေါင်းရဲ့เนาะအနံ့ရဲ့နန္ဒိစိတ်ရဲ့ဣရိယသုံးမျိုးပေါင်းခြင်းဆိုတဲ့ဖတ်တာကြောင့်ဖြစ်တာမို့လားဒါကြောင့်ပစ္စုပန်အကြောင်းဖတ်တာကြောင့်စတေတိတ်ခန္ဓာသုံးပါးဖြစ်တယ်လို့ဩဒါကဟောခဲ့ခြင်းဖြစ်တယ်တေဗံယောဂီတို့၄ခုမြောက်သွားအံယောဂီတို့အစားအစာလေးတွေမစားဘူးလားစားတဲ့အခါမှာအဲ့ဒီယတာယုံကယောဂီတို့ရှာလဲမှာရှိတဲ့ဇိန်ဝဘာသာကြီးကိုလာထိခိုက်တော့ဟောယောဂီတို့ငါစားတာဘာပဲလို့သိမသွားဘူးလားသိပါဘူးဒီအဲ့ဒါစားသီးစိတ်ပေါ့ဒီတော့အဲ့ဒီလိုရှာရဲ့အယနာရဲ့စားသီးစိတ်တရားသုံးမျိုးပေါင်းတာကိုဖတ်တာလို့ခေါ်တယ်အဲ့ဒီဖတ်တာကြောင့်စတေတေခုနှလုံးလာဖြစ်တယ်အဲ့ဒီစတေတေခုနှလုံးတွေကစားတဲ့အာယုံယတာကိုခံစားတဲ့ဝေဒနာစတေတေဘာခန္ဓာဖွဲ့ငါစားနေတာဘာပဲဘယ်အဟာရပဲလို့မှတ်သားတဲ့တင်ညာစတိတိဘာခန္ဓာဖွဲ့အေးကျင်းတဲ့စတိတိငါလုံးကဆက်စားဆက်စားနဲ့တတုနဲ့သဘောတရားရှိလို့သူ့ကြဘာခန္ဓာဖွဲ့ဒါဆိုယောဂီတို့အဲ့ဒီဟုတ်လားရှားရဲ့ရနာရဲ့စားသည်ရဲ့တရားသုံးမျိုးပေါင်းလို့သားလင်ဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဖြစ်တယ်မို့လားအေးဘုရားကအဲ့ဒါသိစေချင်တာအဲ့တော့ခန္ဓာတွေဖြစ်တယ်ဖြစ်တယ်ဆိုတော့လေရှင်သားရှင်သမီးတို့အကြောင်းမှဖြစ်တာမဟုတ်ဘူးတဲ့အကြောင်းကြောင့်ဖြစ်တာတဲ့ဖတ်တာဆိုတဲ့အကြောင်းပေါ့ဘယ်အကြောင်းတော့အေးရတော့အဲ့ဖတ်တာဆိုတဲ့အကြောင်းကြောင့်ဟောဒီစတိတိခန္ဓာသုံးပါးဖြစ်တာနာယုတ်ဆိုတဲ့အကြောင်းကြောင့်ဝိညာဉ်နဲ့ခန္ဓာသီးတွေဖြစ်တာအာဟာရဆိုတဲ့အကြောင်းကြောင့်ယူဘခန္ဓာယုတ်ခန္ဓာဖြစ်တာတဲ့သူ့အကြောင်းနဲ့သူဖြစ်တာကိုဖြစ်ခြင်းဆိုဖြစ်လို့ရတာမဟုတ်ဘူးတဲ့ဒါလေးသိထားမယ်တဲ့နောက်ယောဂီတို့အခုယောဂီများတွေကအောက်ကကျန်းကင်းပေါ်မှာထိုင်မှုလားမှန်ပါပါဒီတော့ယောဂီတို့အဲ့ဒီကျန်းကင်းမှာရှိတဲ့ဖောတပ္ပယုံရဲ့ယောဂီတို့တင်ပါမှာရှိတဲ့ကာမတရာကြီးရဲ့သွားပြီးတော့ထိကြတယ်ဒီတော့ယောဂီတို့ငါထိုင်တာဟာကျန်းကင်းမဲလို့မသိဘူးလားမှန်ပါပါအေးအဲ့ဒါထိတိစိတ်ပေါ့ဗါတဲ့တော့ဒီတော့ကိုယ်ရဲ့အတွေ့အထိရဲ့ထိတိစိတ်ယောဂီမဲ၃မျိုးပေါ့မသွားဘူးလားမှန်ပါပါအဲ့ဒါဖတ်တာပဲယောဂီတို့ဒီတော့ယောဂီများကြီးဖတ်တာဆိုတာဟာမြင်တာကြားတာနာနာစားတာထိတာအားလုံးနဲ့ဆိုင်မနေဘူးလားဆိုင်ပါပါအဲ့လိုတရားသုံးမျိုးလဲပေါင်းရောယောဂီများကြီးအဲ့ဒီခြိတိစိတ်နဲ့အတူတူစတိတိခုနှလုံးလာဖြစ်တယ်အဲ့ဒီစတိတိခုနှလုံးရှိတဲ့အထက်ကထိုင်လို့ကောင်းလိုက်တာဆိုပြီးတော့ကောင်းတဲ့အရာသာလေးခံစားတဲ့ဝေဒနာစတိတိဘာခန္ဓာဖွဲ့ငါထိုင်နေတာကြမ်းပြင်ပဲသို့မဟုတ်မှု့ရာပဲအခင်းပဲလို့မှတ်သားတဲ့တင်ညာစတိတိဘာခန္ဓာဖွဲ့ဆက်ထိုင်ဆက်ထိုင်လို့တိုက်တွန်းနဲ့ကျွန်းစတဲ့တဲ့ငါးလုံးကြဘာခန္ဓာဖွဲ့ဒီတော့ယောဂီတို့အဲ့ဒီဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာသုံးပါးဟာဒီကကိုယ်ရဲ့အတွေ့အထိရဲ့အထီးသီးစိတ်ရဲ့လို့တရားသုံးမျိုးပေါင်းကြီးဆိုတဲ့ဖတ်တာကြောင့်ဖြစ်တာမို့လားအေးဘုရားကအဲ့ဒါကိုသိစေချင်တာနောက်ယောဂီတို့ရဲ့အတွေ့လေးတစ်ခုတွေးရောညာဤခန္ဓာနေမှောင်လဲမှောင်တော့ဘာမှလည်းမြင်တာမရှိကြားတာလည်းမရှိနာနာမရှိစားတာမရှိထိတာလည်းသတိမထားတော့ဘူးတွေးလို့အတွေ့တွေဟိုးရောက်ဒီရောက်ပေါ့အယုံညာတွေးတော့ကြတော့အဲ့ဒီမှာမနေ့ကပြောခဲ့သလိုဟလာဟရိယဝတ္ထုခေါ်တဲ့နော်နှလုံးကိုယောဂီတို့တခါတည်းအရာနှလုံးသွေးပေါ်မှာဓမ္မယုံလေးကလာထိခိုက်တယ်ပေါ့ထိခိုက်တော့ယောဂီတွေဒါတွေးသိသိလေးဖြစ်မသွားဘူးလားအဲ့တော့နှလုံးသွေးရဲ့အတွေ့အာယုံရဲ့တွေးသိသိရဲ့တရားသုံးမျိုးပေါင်းတော့အရာဖတ်တာပေါ့ဘာဖြစ်သွားလဲအဲ့ဒီမှာယောဂီတို့တွေးသိသိနဲ့အတူတူစတိတ္တခုနလုံးလာဖြစ်တော့အဲ့ဒီစတိတ္တခုနလုံးတွေကငါတွေးတာတွေးတဲ့အရာသာခံစားတဲ့ဝေဒနာစတိတ္တကြဘာခန္ဓာဖွဲ့ငါတွေးတာဘာအယုံမဲ့လို့မှတ်သားတဲ့တင်ညာစတိတ္တကြဘာခန္ဓာဖွဲ့ဆက်တွေးဆက်တွေးဆက်တွေးလို့တတုနုဆိုတဲ့သဘောတရားကျင်းတဲ့စတိတ္တအေးသင်္ခါရတဲ့ခန္ဓာကရုပ်တို့ဒီတော့ဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာသုံးပါးဟာနော်နှလုံးသွေးရဲ့အတွေ့အာယုံရဲ့တွေးသည်ရဲ့ဒီတရားသုံးမျိုးပေါင်းလို့ဖတ်တာကြောင့်ဖြစ်တာမို့လားအေးဒါကြောင့်အဲ့ဒီစတိတ္တခန္ဓာသုံးပါးသည်ခန္ဓာကြောင့်ဖြစ်တယ်လို့ဘုရားကဟောကြားခြင်းဖြစ်တယ်။ဒါဆိုယောဂီတို့ဣစ္ဆယပရိကညာပိုင်မသွားဘူးလား။ပိုင်ပြီ။ယောဂီတို့တန်တရာတစ်ချက်ဗေဒကပိဖို့ယောဂီများတစ်ချက်ပဲကျန်တော့တယ်။အဲ့ဒီချက်ကယောဂီများအဲ့ဒီခန္ဓာတွေထဲမှာငါဆိုတာမရှိဘူးဆိုတဲ့အမြင်လေးပြတ်သားသွားမယ်။ဒိဋ္ဌိခွာပြရမယ်။ဘာခွာမလဲ။ဒိဋ္ဌိခွာပြရလိမ့်မယ်။ရှင်ပြရဲ့ဘာဖြစ်လို့ဒိဋ္ဌိခွာရအောင်ဆိုတော့ဥဒ္ဓနောယောဂီတို့ဘဝအဆက်ဆက်ကယောဂီတို့အပေတွေအများကြီးကြခဲ့တယ်အပေကြခဲ့တဲ့ဘဝနဲ့ ကောင်းရန်ဒုက္ခတွေရောက်ခဲ့တဲ့ဘဝဘယ်ဘဝများလဲလို့ယောဂီတို့ပြန်ဆန်းစစ်ကြည့်ယောဂီများကိုယ်စိတ်ကိုစစ်လို့ရတယ်လေလားယောဂီဥစဉ်ကစစ်နေလေးပြဟိုယောဂီများကိုယ့်ကိုယ်လေ့လာပေါ့ငါတရားထိုင်ဖို့နဲ့တရားနာဖို့အလုပ်ရယ်ပွဲကြည့်ဖို့ဟာလား9နိုင်9နိုင်တရုတ်ကားကြည့်ဖို့လုပ်ရယ်ဘယ်ဟာအာတန်တယ်လဲလို့မေးကြည့်လိုက်အယောဂီတို့ပွဲကြည့်တာတို့ဒီဘူးကြည့်တာတို့အာမတန်ဘူးလားဒါရကြတိုက်တွန်းစရာမလိုဟုတ်တယ်မို့လားအချိန်မှန်တယ်ဥပုဒ္ဒါပုံမှန်မဆောင်ရင်မဆောင်ပါတေယုတ်ကားတော့အချိန်မှန်ဟုတ်တယ်မဟုတ်လားအဲ့ဒါယောဂီတို့ကြည်တော့ကြည်မစွဲကြနဲ့နော်ယောဂီကြည်ပါယောဂတာကိစ္စမရှိဘူးဒါဒါမျိုးတွေအနာခံရမှပဲတာပါဘုရားကလည်းဒါတွေကကြိုတက်လို့မရပါဘူးအဲ့တော့ယောဂီတို့ခုဦးသိန်းတို့လည်းအဲ့ဒါတွေမတက်ခိုင်းပါဘူးပဲခိုင်းပါဘူးယောဂီတို့ကတဲတိအယူမားပဲပဲခိုင်းပါဒါယောဂီတို့မက်ကတတ်မှရတာဟုတ်လားအဲ့တော့မစွဲဖို့တော့အရေးကြီးတယ်နော်စွဲရင်ခင်ဗျားတို့တေယုတ်ပြီမှသွားဖြစ်မှာဟုတ်လားအေးဒီဥပ္ပမသွားပြင်တော့ငတ်ပြီတာမှတ်တော့တကယ်ယောဂီတို့အခုဦးစင်းတခါတည်းကပြောတယ်ဟူဆက်ဖို့နဲ့ဦးစင်းတို့တို့တေယုတ်ပြီကမိတ်ဆွေတွေတို့ရင်းနေကြတယ်တဲ့အဲ့ဒါမြန်မာပြည်အလေလာတော့ခါတဲ့တို့ကတော့မိတ်ဆွေတမင်းတေယုတ်ကြီးကိုလျှောက်ကျွေးကြတာပေါ့လေခါတဲ့အဲ့ဒါဟောတယ်တွေပါတယ်သွားပြီးတော့ဟိုကမစားဘူးတဲ့ငါမကျွေးရနဲ့အချင်းမဖြတ်ကြပါနဲ့လို့ပြောတယ်ဟာဘာလို့လို့တော့ဆိုတော့ငါတို့နိုင်ငံကလူကြီးရဲ့တန်းပေါင်း1300လောက်ရှိနေတာတဲ့အဲ့တော့အစားတို့သူချွေးစားတာတဲ့ပြရပါတော့နှစ်ပကံစားမဝမဆိုရင်အဲ့ဒါတပကံနဲ့အပီးစားအောင်ကျင့်ထားတာအကိုမစားဘူးလူရည်များတာဆင်းရဲတယ်ယောဂီတို့ကတော့ဟုတ်ဟလားဟိုကားကောင်းလေးတွေကြည့်တော့တော်တော်လေးကိုဟလားချမ်းသာမယ်တရုတ်တော့ချမ်းသာချပါဘူးလူရည်တားများတာဆင်းရဲကြတယ်ကျုပ်တို့မြန်မာပြည်သားပေါ်တာအဲ့ဒါယောဂီတို့ကကြည်ုံတာကြည့်ဖို့စွဲလန်းလို့ချင်းရင်တော့တရုတ်ပြည်သားဖြစ်ပြီးသားမှတ်တော့အဲ့ဒါကူရန်ကုန်တက္ကမကြီးတယောက်ဖြစ်ဘူးတယ်ဗျနောင်ဝေကရောက်ဖို့ကောင်းတယ်သူကဒီသူနာပြုဆရာမဆရာမကြီးပေါ့တင်းနှံပိုးချတယ်အဲ့ဒါဦးစင်းရဲ့တပည့်မတွေလည်းတင်းနှံသွားတက်တယ်ပေါ့ဒီနေ့တော့အဲ့ဒီကမကြီးကတရုတ်ကတားကြိုက်ကိုအဲ့ပေါင်ချင်းကြောင်ကြမ်းကြံကြောင်းဆိုတားကြိုက်ပဲသူကဆိုကြပါစို့သူကတော့တရဏဂုံတောင်သူကပြောင်းထားတယ်တဲ့ဘောဒံတရဏံကိစ္စမျိုးတော့ပေါင်ချင်းတရဏံကိစ္စမျိုးဒီလိုဖြစ်နေဟုတ်လားနောက်ကြံကြောင်းတရဏံကိစ္စမျိုးလောက်ကိုဆိုရင်လည်းသူဒီနေ့ယောဂီတို့တေမယောဂါဖြစ်ရောယုတ်တာတကယ်ဖြစ်တယ်ဟိုဆိုကြပါစို့အသက်ထွက်တယ်မှာပေါ့ဆန်းငင်းဆန်းငင်းဖြစ်နေတယ်အဲ့ချိန်မှာသူခန္ဓာဦးစင်းတပြင်းမလေးကတရဏဂုံတမားကြီးယူဆေးနေတာပေါ့အဲ့ဒါသူဆံမရကြွနေတဲ့အသက်တော်ခံကြီးကလေပေါင်ချင်းကြံကြောင်းပေါင်ချင်းကြံကြောင်းဟုတ်လားယူအဲ့ဒါယူနေတာလေအဲ့ဒါဟိုကအာဆံမကြီးအဲ့ဒါမယူပါနဲ့တရဏဂုံယူပါဆိုတော့မရဘူးတဲ့ပေါင်ချင်းကပေါင်ချင်းပဲတဲ့ကြံကြောင်းကကြံကြောင်းမယူတော့အဲ့ဒါနဲ့တေသွားတာတက်ထွက်သွားတာအခုတုန်းကတရုတ်ပြည်မှာသွားငတ်နေပြီဟုတ်လားယောက်ျားတို့ဒါယောက်တို့ကြည့်တော့ကြည့်ပါယောက်ျားများမစွဲနဲ့နော်ယောက်ဓာမဓာမဟုတ်နဲ့ကြုံရင်ကြည့်ပါမကြုံရင်မကြည့်နဲ့ပေါ့အဆွေလမ်းကြီးမထားနဲ့အဆွေလမ်းကဘာမှမကောင်းဘူးအဲ့တော့ခုယောဂီတို့ဦးစင်းတို့စိတ်ကိုဆန်းစစ်ကြည့်လိုက်လို့ရှိရင်အဲ့ဒီမကောင်းတဲ့နေရာနဲ့ဆိုတာကတော့အာဟုတို့ဖြစ်မဲ့နေရာနဲ့ကုသိုလ်ဖြစ်မဲ့နေရာယောဂီတို့အာဟုတို့ဖြစ်မဲ့နေရာမှာစိတ်ကပိုးမပျော်ဘူးလား
ပျော်ပါ
ဗျာပျော်တဲ့ယောဂီတို့ကုသိုလ်ဖြစ်မဲ့နေရာမှာပျော်ဘူးပြင်းနေအဲ့ဒါဘာကြောင့်လဲဆိုဦးစင်းတို့ယောဂီတို့ဟာအာဟုတို့တွေအလုံများပြီးတော့အပေပုံမှာအနေများခဲ့လို့ပါလူပုံနဲ့ပုံရအနေရနေခဲ့တော့လူပုံနဲ့ပုံရောက်စင်မှာကုသိုလ်တရားကြလုံးဝစိတ်ဝင်စားဘူးစိတ်ကိုတော်တော်ကိုခိုင်းပေးရတာအခုယောဂီတို့ခုဒီဘောသားမှာလူကြီး6000ကျော်ရှိတယ်တဲ့ဒီနေ့ဆောင်းပါးထဲမှာပါတယ်တို့ဒီမှာတရားလာနာယောဂီများဒါ96000ထဲမှာပို့ဘူးဟုတ်တယ်မို့လားအေးယောဂီတို့ရှိတာ6000ခွဲလောက်ရှိတာဒါ1000တော့မရှိဘူးပေါ့နော်အဲ့တော့ဒါကုသိုလ်နဲ့အကုသိုလ်လူတွေတဲ့ယောဂီဘယ်မှပြောတာတန်းပေါ်တာပဲမကောင်းတဲ့အကုသိုလ်ကပြောကြတာယောဂီတို့အဲ့တော့ယောဂီတို့ကဒါဒါဆိုရင်ငါတို့စိတ်ဟာအဘယ်ဘုံမှာပြောခဲ့တာတော့များပြီလို့တေချာသွားပြီဒါစစ်ဆေးလို့ရသွားပြီအဲ့ဒါယောဂီများဒါကြောင့်ကိုကအနေများခဲ့တဲ့ယောဂီတို့ပြန်ရောက်တာပဲများတယ်အဲ့တော့အနေများတဲ့ပြန်ရောက်ဖို့ပြောတဲ့ယောဂီတို့ပြန်ရောက်အောင်ဒီဘယ်ဘုံကြောက်အောင်ဗစီလုပ်တယ်ယနေ့တေရခံပေါ်လာလိမ့်မယ်ဟုတ်လားအဲ့တော့အဲ့ဒီတေရခံယောဂီအင်မတန်ရေးကြီးတယ်အင်မတန်ရေးကြီးတယ်ပေရေးရှင်ရေးတယ်များရေးကြီးတယ်ဒီတေရခံကြီးကဒီတေခံယောဂီများကြီးပယ်တတ်နိုင်တဲ့ယောဂီများဒီအပေတကတခါတည်းပေးဘယ်တော့မှမသွားရတော့ဘူးလို့လို့ဆရာကောင်းမဲ့လို့တာပါဒီတော့အဲ့ဒီတေခံယောဂီတို့သူကမေတ္တာဖို့တာလည်းဖြစ်စေတယ်တဲ့ဒီဒိဋ္ဌိကဟုတ်လားမညံဖို့ညံယောဂီများမရအောင်လေသူပဲတားတယ်ဒါတင်မလားမကြသေးဘူးတဲ့အပေလေးပါလည်းသူကဆွဲချတယ်မကောင်းကျိုးနှစ်မျိုးပေးတယ်ဒိဋ္ဌိကိလေသာဒီမညံဖို့ညံမရအောင်လဲတားတယ်အပေလေးပါလည်းဆွဲချတယ်ဒိဋ္ဌိရဲ့ဆိုးကျိုးဒီတော့ယောဂီဥစဉ်တို့ထင်ခဲ့တာကဒိဋ္ဌိကိုလောက်ဆိုးတယ်မထင်ခဲ့ဘူးလောဘဒေါသမောဟကိုလည်းယောဂီတို့ကဆိုးတယ်လို့ထင်ခဲ့ကြတာဟာလောဘနဲ့သိရင်တော့ကြည်တာဘုံယောဂီတို့ကြားဘူးတယ်မလားကြားဘူးတယ် လောဘနဲ့သေကြိတ်တာပြီးနဲ့ဘုန်းကြီးရမကြခဏဆိုပေးကြတာဟုတ်အဲ့တော့တက်ရှိကိုဖြစ်စေတက်မဲ့ကိုဖြစ်စေစွဲလန်းတဲ့လောဘနဲ့တာသိရင်ကြိတ်တာဝင်ရောက်တာအမှန်ပဲဒေါသနဲ့သေငရဲပြီးတဲ့ဟုတ်လားတစုံတစ်ယောက်မကျင်းတဲ့စိတ်ရံညှိုးထားတဲ့စိတ်အာဃာတစိတ်နဲ့သိရင်အဲ့ဒါဒေါသနဲ့သေငရဲသွားတာပဲတခါအမှန်မသိတဲ့မောဟစိတ်နဲ့သေတော့တာတိရစ္ဆာန်သွားဖြစ်ပြန်ရောဒီလိုယောဂီတို့ကထင်နေပေါ့ဟာဒါဆိုရင်တော့လောဘဒေါသမောဟကကြောက်စရာကြီးပဲဒါကြတော့ယောဂီတို့လောဘဒေါသမောဟတဲ့ကြောက်စရာကောင်းတဲ့တရားကြီးရှိတယ်အဲ့ဒါဒိဋ္ဌိတဲ့ဘာတဲ့တို့ဒိဋ္ဌိတရားယောဂီတို့အဲ့တော့ယောဂီတို့ဒိဋ္ဌိကတို့ကကျိုးနေတူတဲ့ချီနောင်ထားတဲ့တရားတဏှာကလောဘကယောဂီတို့မျောတဲ့တရားတဲ့ချီတဲ့တရားနဲ့မျောတဲ့တရားပေါ့မလုံနိုင်အောင်ချီထားတာကဒိဋ္ဌိဆိုတဲ့ကျိုးမျောတာကတော့ကိလေသာဆိုတဲ့ရေပေါ့ဗျာတဏှာရေတွေပေါ့ယောဂီတို့တဘာဝင်းနဲ့စဉ်းစားကြည့်လိုက်အခုယောဂီတို့ဆိုတတ်ကြပါစို့ဗျာလူတယောက်ရေတယ်ဟုတ်လားကြံသွားတယ်ပေါ့လေတယ်လေပေါ်ကနေပြီးတော့အဲ့ဒါယောဂီတို့အဲ့ဒီကြတဲ့အချိန်မှာသူ့ရဲ့ခြေလက်တွေကိုကျိုးနဲ့ချီထန်ယောဂီစဉ်းစားတယ်အဲ့ဒီပုဂ္ဂိုလ်သေဖို့နဲ့ရှင်ဖို့ဘယ်ဟာများလဲအေးယောဂီတို့တခြားကြောင်လားကျိုးချီခံလို့လားအဲ့ဒါအဖြေပဲယောဂီတို့ကျိုးချီထားတယ်ဒီတော့ကူးတယ်လည်းပဲကူးလို့မရတော့ဘူးအဲ့ယောဂီတို့သေတော့သေကြပါ့ဖယ်ယောဂီတို့ဒီတိုင်းမှာပဲဘုရားနဲ့ယောဂီတို့အခုဘဝနန္ဒရာကျင်လည်ရတဲ့ယောဂီတို့အဲ့ကျင်လည်ရတဲ့အခါမှာဘုရားနဲ့ယောဂီတို့ရဲ့လက်တွေခြေတွေနဲ့ဟုတ်လားအဲ့လက်တွေခြေတွေကိုခြီးထားတဲ့ကျိုးတစ်ချောင်းပေါ့အဲ့ဒါဒိဋ္ဌိလို့ခေါ်တယ်။ငါရှိတယ်ဆိုတဲ့အယူမာယူပဲ။အဲ့ဒီငါရှိတယ်ဆိုတဲ့အယူမာယူကြောင့်ခြီးထားတဲ့မြတ်ယောဂီတို့ဒီသန္ဒနာတစ်ချောင်းလဲတဲ့ကယောဂီတို့ကြီး။တန်တက်လို့မရတော့ဘူး။ကူးလို့မရတော့ဘူးတဲ့။လှုပ်မရဘူး။ကျိုးကခြီးထားတာကို။တဏှာကတော့ယောဂီတို့ကိုဒါသုံးတဲ့ပုံမျိုးနေမှာသူ့လောက်ကတော့ဤဘလောက်မြုံယောဂီတို့ဦးဇင်းတို့ကဒိဋ္ဌိဆိုတဲ့ကြောင့်ကျိုးကိုဖြီးလိုက်လို့ချင်းယောဂီတို့ရင်ကူးသွားလို့ချင်းလည်းအသက်ဘေးကလွတ်မယ်။သုံးဖို့အနားမှာတွေ့တဲ့တုံလေးတန်းလေးယောဂီများရဲ့ဖက်တွေထိုင်ရင်လည်းသေဘေးကလွတ်မယ်ဟုတ်တယ်မဟုတ်လား။အဲ့ကြောင့်ယောဂီတို့ရင်မျောတဲ့ရေတွေတနာတဲ့လောဘတွေအသာထားလိုက်ပါဗျာ။ဒိဋ္ဌိကိုအရင်တတ်ရလိမ့်မယ်။ဘာလို့အရင်တတ်ရမလဲ။ယောဂီများအဲ့ဒီဒိဋ္ဌိသေတဲ့နေ့ဟာသောတာပန်ဒီတဲ့နေ့ကြီးစံ။ဒိဋ္ဌိသေတဲ့နေ့ကဘာဖြစ်တဲ့နေ့ဒါပဲယောဂီတို့သောတာပန်ဒီတဲ့ဟုတ်တယ်တခြားမို့ဒိဋ္ဌိသေးသွားတာအယူမာကြီးပျောက်သွားတာအဲ့ဒါယောဂီတို့ဉာဏ်ပါရမီရှိယောဂီများတရားဘွဲ့အတွင်းမှာတင်ပျောက်သွားနိုင်ပါတယ်ဒီတော့အဲ့ဒီဒိဋ္ဌိအကြောင်းကိုမစမီယောဂီတို့ကိုမက်ဖို့မရအောင်တားတဲ့အန္တရာယ်၅မျိုးကိုမှတ်ကြရအောင်ဟုတ်လားမက်တာဘုဒ္ဓအန္တရာယ်၅မျိုးပေါ့အဲ့ဒီအန္တရာယ်၅မျိုးရှိနေယောဂီတို့ဦးဇင်းတို့ကဘယ်တော့မှမညံ့ဖွညံ့မရဘူးတဲ့ဆရာကောင်းတွေဘလောက်ပင်တွေ့တွေ့တရားတွေကဘလောက်ပင်မှန်မှန်ဝိပဿနာတရားတွေဘလောက်ပင်ရှုပွားရှုပါမဲ့ဘုဂုံမရဘူးတဲ့အဲ့တော့အဲ့ဒီ၅မျိုးကဒါဝိပဿနာသမားတိုင်းမဲ့ဖို့ရတဲ့ပုဂ္ဂိုလ်တိုင်းသိရမယ်သိပြီးတဲ့နောက်အဲ့ဒီအန္တရာယ်တွေကိုရှင်းပြရမယ်တဲ့မရှင်းမဲ့ဖို့မရဘူးအဲ့တော့ဦးဇင်းတို့ရဲ့အမတယောက်ဒီလိုပဲယောဂီတို့သူခင်ဗျာမညာဘုံညာလိုချင်းလို့ကြင်ရှာတယ်ဒီလိုချင်းဝတ်ပြီးတော့အဲ့ဒါနှီးကောင်းအောင်မရရှာဘူးဆိုကြပါစို့အဲ့ဒီဒိဋ္ဌိတရားကြီးပေါ့ငါဆိုရခန်းတဲ့ယောဂီတို့တရားကျင့်တယ်လို့မတက်ဘူးပေါ့နောက်ဆုံးတော့ဝိပဿနာမရောက်တမထပဲရောက်ဟိုမြင်ဒီမြင်နောက်ဆုံးရောက်မဲ့စိတ်ဖောက်ပြီးတော့ဆုံးသွားရှာတယ်သူဆုံးတော့28နှစ်ပဲရှိတယ်အင်မတန်မှဒါသနာဖို့ကောင်းတယ်အဲ့တော့ဒီမတ္တဗုဒ္ဓအန္တရာယ်ဟာဝိပဿနာသမားတိုင်းသိရမယ်ဒါကြောင့်ဦးဇင်းခုနောက်တစ်ပတ်လောက်ဆိုရောက်မယ်လို့ပြောရတဲ့စာအုပ်ကဒါသူစာအုပ်နာမည်ကိုလည်းဦးဇင်းကဒီတိုင်းပဲပေးထားပါတယ်မတ္တဗုဒ္ဓအန္တရာယ်များဆိုပြီးတော့အဖြေချင်းနဲ့ယနေ့လည်းခုတရားပေါ်ထဲမှာဖြေချင်းပေးပါမယ်။အဲ့တော့ပထမဆုံးယောဂီတို့ဦးဇင်းတို့ကိုမဲ့ဖို့မရအောင်တားတဲ့အန္တရာယ်ကကမ္မန္တရေလို့ခေါ်တယ်။ကမ္မန္တရေဟူသည်ဦးဇင်းတို့ပင်စံတရိယကံ၅မျိုးကိုကမ္မန္တရေလို့ခေါ်ပါတယ်။ပင်စံတရိယကံ၅မျိုးဟူသည်အဖေတတ်တဲ့ကံ၊အမေတတ်တဲ့ကံ၊ယန္နာတတ်တဲ့ကံ၊ဘုရားရှင်ကိုတွေးစက်နေအောင်လုပ်တဲ့ကံ၊သံဃာသင်္ခွဲတဲ့ကံလို့အဲ့ဒီကံကြီး၅မျိုးတမျိုးရှိတဲ့ယောဂီတွေမညာပူညာလုံးဝမရတော့ပါဘူးတဲ့အဲ့ဒီကံကြီးကသူ့ကိုမက်ဖို့မရအောင်တားပစ်လိုက်တယ်ဒီတော့ယောဂီတို့အဲ့ဒီကံကြီးနဲ့ကြုံသွားတဲ့ပုဂ္ဂိုလ်ကတော့ယောဂီတို့ကြားဘူးထားတဲ့အဇာတတဆိုတဲ့ဘုရင်ပါပဲအဲ့ဒီအဇာတတဘုရင်ဟာဒီဝိဒ္ဒံသိဟူသောမိတ်ဆွေယုတ်နေတာလူမနေတာမှာပေါင်းရင်ဘုရားတရားနာပြီးရင်အ ਨੇ ဆုံးတော်တာပန်တိမတော်ယောဂီတို့မညာပူညာရမှာမညာပုံညာရမယ်ပါရမီတွေအပြည့်ရှိတယ်။သို့တော်ယောဂီတို့သူတွေကဒေဝရနဲ့သွားပြီးတော့အပေါင်းမားတွေအတွက်ကြောင့်သောတာပန်ဒီပိသအရိယာဖြစ်တဲ့ဖခင်ကြီးကိုသွားမတတ်ဘူးလား။အေးအဲ့ဒါအဖေတတ်တဲ့ကံကြီးဖြစ်သွားတယ်။ အဘိဓာတ်တဲ့ကံရှိတော့မတ္တဖို့တိုင်းဖြစ်တော့ဖြေလို့ကိုမရတော့အဲ့ကံရောက်မတ္တတော့ဖြေမရဘူးသူကသိရင်အဝိသိတန်းတာပဲသူကနာတာဖရာတရားနာတော့ယောဂီတို့မက်ဖို့ရတဲ့ကံနဲ့မရရှာတော့ဘူးဆိုတော့ဖရာတော့သူကအကြည့်ဆုံးပုဂ္ဂိုလ်ဖြစ်သွားပါတယ်အဲ့ဒီအဘိဓာတ်ကတည်းကရှင်သာသူယောဂီများအဲ့လိုလည်းမရတော့အများနဲ့မျက်စီကြောင်ပြီးတော့စိတ်ဆင်းရပါတယ်နောက်သေးတော့ယောဂီတို့ဖရာတရားနာတော့တဲ့အကျိုးကြောင့်အဝိသိငရဲ့ထီတော့မကြဘူးလောဟကုံပြီဆိုတဲ့ငရဲမှာပဲသွားကြတယ်ငရဲတက်တော့ယောအခုမလဲဒီတန်ခါဘေဒကတန်ခါသင်ခွဲတဲ့ကံကိုယောဂီတွေကလူတွေနဲ့ဆိုင်တယ်လို့ထင်နေကြတယ်တန်ခါသင်ခွဲတဲ့ကံကလူနဲ့မဆိုင်ဘူးအဲ့ဒါကတန်ခါတွေပဲထိုက်တဲ့ကံလူတွေမထိုက်ဘူးယောဂီတို့အရင်ကထင်တာကခေါင်းကြီးတစ်ပါးနဲ့တစ်ပါးငတဲ့တဲ့မတက်အောင်ဂုံးတမ်းပြီးငါတော့တန်ခါသင်ခွဲပြီဆိုဒါကြောက်တာဟုတ်လားအဲ့ဒါမဆိုင်ဘူးယောဂီတို့အဲ့ဒါတန်ခါသင်ခွဲတာဟုတ်ပါအဲ့ဒါကဘုရားတို့ဒါဝစီတူးစရာထဲကနော်ဘုရားတဲ့ပိတုနာဝါစာပေါ့ခုံးတိုက်တဲ့စကားလောက်အာဟုတို့ဒါအလောက်ပြင်းမကြည့်ပါဘူး။တန်ခါသင်ခွဲတဲ့ဆိုတာကယဟန်မယ်ဖြစ်တယ်။ဒေဝတကြီးတန်ခါသင်ခွဲတာဘလို့ခွဲတယ်လေတဲ့သူကဥပ္ပုပြတဲ့ခါမှာသူဒီမှာဆိုကြဒီမှာတန်ခါအပား90အပား90တပြိုင်နဲ့ဒိန်းနဲ့ဝင်ရတယ်။အဲ့လိုဝင်တဲ့ခါမှာဒေဝတကြီးကဟုတ်လားဂိုင်းခွဲနေတော့ဟေးငါကအဲ့ဒီဖရာရဲ့အကျင့်နဲ့မတူဘူးတမျိုးကျင့်ထားတယ်။ဒီတော့ငါအယူဝါဒကြိုက်တဲ့ပုဂ္ဂိုလ်တွေကငါနဲ့တူတူသိဝင်ဆိုပြီးတော့သူတို့တိမ်ရောအတူတူမဝင်ဘူးခွဲဝင်လိုက်တာအဲ့ဒါကုမတန်ခါတင်းခွဲတယ်လို့ခေါ်ပါတယ်ဒီလိုလည်းသိတာနောက်ဒုတိယမြောက်ကံကကိလေသာတရေတဲ့ကိလေသာတရေဆိုတာကိလေသာ7ပါးထဲမှာပါတဲ့သောသောပြောတယ်ကောဒိဋ္ဌိပဲယောဂီတို့အဲ့ဒီဒိဋ္ဌိအယူမှရှိရင်လည်းပဲမညာပူညာမရဘူးတဲ့ဒိဋ္ဌိယူမှကြီးကိုအတိနဲ့ပေါ့ယောဂီတို့ပြုတ်သွားအောင်ပေါ့အတိနဲ့ပြုတ်သွားအောင်ဆရာနဲ့အရင်နာပြီးတော့ပြောလဲငါဆိုတာမရှိဘူးလို့။နောက်ရောက်ရင်အပွားနဲ့ဖြုတ်၊ရောက်နောက်ပြန်အပယ်နဲ့ဖြုတ်တော့အခုန်ကုန်သွားတာပဲ။အဲ့ဒါကိုပြီးတော့အကျေပြောမယ်။နောက်တတိယမြောက်ကဝိပါကံတရေတဲ့။ဝိပါကံတရေဆိုတာဘုရားတို့ယောဂီတို့မိခင်ဝမ်းမှာတရေတီကလေးကဉာဏ်ပညာပါမလာတဲ့ပုဂ္ဂိုလ်ပါပဲ။အဲ့ဒါကိုစာလို့ဒုဟိပုဂ္ဂိုလ်လို့ခေါ်တယ်။ဟိတ်နှစ်ပါးသာပါသူပေါ့ဥဒ္ဓေဟိတ်ကဟိတ်ကောင်းက၃မျိုးရှိတယ်အာလောဘဟိတ်အာဒေါသဟိတ်အာမောဟဟိတ်တဲ့အာလောဘဟိတ်ဆိုတာကလောဘမကြည့်ဘူးပေါ့စွန့်မတူရင်းနဲ့စိတ်ကောင်းစိတ်မြတ်ပေါ့အာဒေါသစိတ်ဆိုတာကဒေါသမကြည့်ဘူးမေတ္တာထားတဲ့စိတ်ကောင်းစိတ်မြတ်ပေါ့အာမောဟစိတ်ဆိုတာရုံနဲ့ပညာပေါ့မညာဖွဉ္ဉ္ထိုးထင်းသိတဲ့ပညာပေါ့အဲ့ဒီဟိတ်၃ပါးနဲ့ပြည့်စုံရင်သူ့ကိုတိဟိပုဂ္ဂိုလ်လို့ခေါ်တယ်တချို့ပုဂ္ဂိုလ်ကယောဂီတို့ရေဟိတ်နှစ်ပါးပဲပါလာတယ်အာလောဘဟိတ်နဲ့အာဒေါသဟိတ်ပဲအာမောဟဟိတ်ပါမလားအဲ့လိုလူသားမျိုးကိုတွိဟိတ်ပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီယောဂိတိပုဂ္ဂိုလ်ကယောဂိများကြီးသူကအံ့ဩစရာကောင်းတယ်ဗျမဲ့ညာဖွဉ္ဉေနဲ့ပတ်သက်လို့သူကမရတာကြံတမ်းကြအကုန်ရတယ်ဆိုကြပါစို့လူနှစ်ယောက်ပေါ့နော်တွိနဲ့တိဟိတ်အဲ့ဒီနှစ်ယောက်မှာဟလာသူတို့နှစ်ယောက်ဒီယောဂိတို့စီးပွားချမ်းတူတူချမ်းနဲ့ချမ်းသာတာပဲနော်ပညာသင်တဲ့ခန္ဓာမှာလည်းဘီအန်ဒီလူလုံးရတာပဲသူကအေးတွိကတိဟိတ်ကယောဂိတို့ဘယ်မှာကွာသွားတယ်လဲဆိုလို့ရှိရင်တော့အခုမညာပုံညာရာကြောင်တရားတွေနားတဲ့အခါအားထုတ်တဲ့ကယောဂီတို့ဒီပုဂ္ဂိုလ်ကညံကုန်မလိုက်နိုင်တော့ဘူးသူကဒီပုဂ္ဂိုလ်ကရတယ်အံသိတယ်တဘောတည်းရှင်းတယ်ပေါ့အဲ့လိုယောဂီများမရှင်းမလင်းတဘောမှာဝါတဲ့ပုဂ္ဂိုလ်ကဒီပုဂ္ဂိုလ်လို့ခေါ်တယ်တဲ့သူတဲ့ယောဂီများဒီဘောတဲ့မညာပုံညာမရဘူးတဲ့အဲ့ဒါဝိပါကနဲ့လို့ခေါ်တယ်ဆိုတော့ယောဂီတို့အဲ့လိုပုဂ္ဂိုလ်ဖြစ်တဲ့ယောဂီများအားရမလျှော့ရဘူးသူကဒီတရားကိုတော့ဆက်နာဆက်ပွင့်ကျင့်မဟုတ်လို့လည်းတဲ့အဲ့လိုကျင့်ယောဂီများနောက်ဘဝတွေကသူကလည်းတည့်ရပြီတော့ခါတယ်မဟုတ်ရတော့ဒါကြောင့်ဒီဟိဖြစ်စေတိဟိဖြစ်စေမညာပုညာကြောင့်ဥပဒနာတရားကိုတော့နားလဲနားမယ်အားလဲအားထုတ်ရမယ်ဒါမှအစင်မြင်သွားမှာဒီလိုမှတ်ပါနောက်ဝါဒတဲ့အရိယဘဝတန်တယ်ဒါကယောဂီတို့အရိယကိုပြင်မစော်ကားတာအဲ့ဒါပြီးတော့နည်းနည်းအကျေပြောမယ်အဖြစ်များလို့နောက်ဆုံးတစ်ခုကတော့အာနာဝီတိတ်ကံမန္တတယ်တဲ့အဲ့ဒါကဥစဉ်တို့ယဟန်တန်ဃာများနဲ့ဆိုင်တယ်လူတွေနဲ့မဆိုင်တော့ဘူးယောဂီတို့လူတွေမှာတော့အမေရာမတက်ခင်နဲ့အဖေရာမတက်ခင်နဲ့ယန္နာရာမတက်ခင်နဲ့ဖယားရှင်သာတွေးတဲ့နေရာမလုခင်နဲ့တန်ခါတင်းခွတော့ထားပါတာလို့မဖြစ်တော့ပါဘူးအဲ့ဒီယောဂီကအာဟုတုကန္တာမရှိယောဂီတို့ကျန်တဲ့လူတွေခင်ဗျားတို့ဘလောက်တက်တက်အဖေမေရာမတက်နဲ့ကျန်တဲ့လူတော့တင်းချီတက်ဆိုတော့မညာပုညာရတယ်အခုနာအခုတော့လာမှန်တည်တယ်အဲ့ဒီအာဟုတုကသူ့မညာပုညာမရအောင်မတားဘူးအဲ့တော့ခင်ဗျားတို့ငားတွေယောဂီကတက်လာတော့ပြီးဘာမှကိုထည့်မတင်နဲ့ဟုတ်လားလူတက်ရင်တော့မညာပုညာရတယ်ဘာမှဖြစ်ဘူးမတားဘူးအဲ့တော့ကောတံယောဂိမေတန်ခါတရေအားရှိတယ်ဗောလားလာတာနာကြမညပုညာရတယ်ဘလောက်တက်ခဲ့တက်အဲ့ဒီအာဟုတုကလူတွေမှာမဖုံမရအောင်မတားနိုင်ဒါလဟုကကံနဲ့ပေါ်ပါတဲ့အာဟုတုကံလို့ခေါ်ပါတယ်နော် အရင်ကမသိခင်ဘလောက်ပင်ခိုးခဲ့ခိုးခဲ့ရောက်နေတခိုးလေးလာနာရုံတောတာပရိမေရတယ်ဘာမှမဖြစ်ဘူးမတားဘူးအေးဦးမရဟန်းနေကြမရတော့ဘူးတိမ်မွေ့သွားပြီတဲ့အဲ့ဒီဦးမရဟန်းဘဝရောက်နေမနေတိုင်းအမှန်တန်အပြည့်ကြီးပါတယ်မနေတိုင်းမနေတာကောင်းတယ်မနေနိုင်လူ့ဘဝနေတာပဲအကောင်းဆုံးပဲအဲ့ကြောင့်ဦးနေဦးနေတပိတ်တွေအနေနဲ့ဩဝါဒပေးတယ်မင်းတို့ဘယ်သူမှရဟန်းဘဝတက်တလုံးနေပါမယ်လို့စားချုံမထားဘူးလို့အေးရဟန်းလို့မလင်းနိုင်ရဟန်းလို့မလို့ချင်းခဏမလို့ချင်းခဏထွက်ကြတာအကောင်းဆုံးပဲနှုတ်လို့ဆိုရင်အရာထိုင်နေကောင်းတာထသွားမှကျိုးမသိဆိုတဲ့အတိုင်းကို့လူ့ဘဝနေအကောင်းတာရမ်းဘဝဝင်မှမင်းတို့အရာအပေရမယ်ကံနေဖြစ်မကောင်းဘူးလို့သူကအများကြီးပြောတယ်အဲ့ဒါတို့ကြည့်အောင်အဲ့ရမ်းဘဝကြဘလောက်သိမ်းမွေ့တယ်တဲ့ဒီအာဗန်အသေးလေးယောဂီမှတခုဖြစ်ဆိုသူကမညာပုံညာမရတော့ဘူးဥပမာဆိုကြပါစို့ဗျာသူတို့ရမ်းနေဟာအမျိုးသမီးတွေနဲ့တမိုးတရားနဲ့မရကောင်းဘူးဟိုဥမာဦးစင်ဟိုခန်းနဲ့မအိတ်တယ်ပေါ့ညာတကားပေးလိုက်ပြီခန်းနဲ့အိတ်တယ်အဲ့ညာသူကတကောင်လောက်ကြမှာအဲ့ဒီအမျိုးသမီးတွေရောက်လာအဲ့ဒီအန်တရားမရှိတော့ဟုတ်လားဒီကအကျိုးဆောင်ဖွဲ့တွေကဒီအပြင်မှာပါဘာလို့ဟိုချင်းမှာအဲ့ခန့်လိုက်တယ်ပေါ့ဦးစင်တော်ထဲထဲမှာမတူအဲ့ဒီလိုအဲ့ယောဂီတို့မိုးလင်းအောင်အိမ်ပြီးလို့ချင်းရောက်လာဦးစင်တော်ထဲထဲကနေမမမတူနေအာဘတ်တင်သွားတယ်ပါစိတ်အာဘတ်တဲ့တဟတေရပါတဲ့အာဘတ်မတိလည်းတင်တာပါအာစိတ်တကလို့ခေါ်တယ်အဲ့ဒါဦးစင်ကဒီနယ်လည်းမကြောက်ဘူးပေါ့လေတင်မလည်းမတည်ဘူးပေါ့အဲ့ဒါသွားတရားအထုတ်ပေါ့ယောဂီတို့တေးအောင်အထုတ်သေးပဲသွားမှန်တရားမရတော့အဲ့ဒီအာဘတ်ကြီးကသူ့အထဲထဲတားတယ်ယေဟန်ကိုမှတ်ဖို့မရတိတ်ကြဖို့ခေါ်နေယောဂီအဲ့ဒါဦးစင်တို့တရားထုတ်ကံယုံမဒီနာရီပိုင်းကြီးကြားပြီးတော့စင်ကြံအောင်လုပ်ရတယ်ယဟန်ကြတော့တိတ်ခက်ခဲတယ်။ဒါကြောင့်လည်းကျွန်တော်စောစောကဒီနေ့ပြောတာပေါ့လူသောတာပန်နဲ့ယဟန်သောတာပန်ဘယ်သူကများတယ်။ယောဂညာအဲ့ဒီချက်တွေပါတယ်ယဟန်နဲ့သောတာပန်မတည်ဘူး။အခက်ခဲတယ်ပေါ့နော်အတားအဆီးတွေ။ဒါကြောင့်အခုယောဂညာ၄ခုမြောက်ဟာပြန်ပြောအောင်ဒါကယောဂီတို့ကြောက်စရာကောင်းတယ်။အဲ့ဒါကအရိယဘဝတန်တယ်တဲ့။အရိယဥပဝါဒအန်တယ်ပဲ။အရိယကိုပြင်မာစော်ကားတဲ့ကံကြီးပေါ့။အဲ့ဒါဦးဇုံယောဂီတို့အဖြစ်များပါတယ်ဘယ်လိုပုဂ္ဂိုလ်တွေအဖြစ်များလဲဆိုရင်သူတို့ဘာအပြစ်ကိုစီလိုအပေါက်ရှာပြီးတော့ကြည့်တဲ့ပုဂ္ဂိုလ်တွေအဖြစ်များတယ်စာမှာဆိုထားတယ်ပရဝိဇ္ဇာနုပတိတ္တနိစ္စံဥဇာနာအသိဉာဏ်ောအာတဝါတတဝဒံတိအာရာသောအာတဝခယာတဲ့ဓမ္မပဒမှာပရဝိဇ္ဇာနုပတိတ္တသူတို့ဘာရဲ့အပြစ်ကိုအဖန်ဖန်ရှုလေကြည့်တယ်ဖြစ်၍နိစ္စံဥဇာနာအသိဉာဏ်ောနိစ္စံအမည်ဥဇာနာအသိဉာဏ်ောကဲရေရှုံးချလို့တော်စိတ်တဲ့ရှိတော်တဲ့။မေတ္တာထူထူအားအာတဝါအာတော်တရားတို့သည်ဝဋ်တန်တီတိုးဝါကုန်၏တဲ့။ဘုရုမအပြစ်ကိုစီလိုပေါက်ရှာပြီးတော့ပြောမေငော့ကဲရေတဲ့ပုဂ္ဂိုလ်ဒီဟာတဲ့။အာတော်တရားတွေများတယ်တဲ့။အပေလေးပါလာကြလိမ့်မယ်တဲ့။အာရံတော့အာတဝခေယအာတဝခေယအာတော်တရားကုန်မှာအာတော်တရားကုန်ရဟုတ်လား။အရတမမအာရာလွန်စွာဝေး၏အဲ့လိုသူများအပြစ်ရှာပြီးတော့ပြောလေပုဂ္ဂိုလ်ရှိတယ်ပြောလေရှိတယ်ပုဂ္ဂိုလ်အပြည့်ရှာလေရှိတယ်ပုဂ္ဂိုလ်မျိုးဟာတဲ့ယန္နာဖြစ်ကိုဘယ်တော့မှမရောက်နိုင်တော့ဘူးတဲ့ယန္နာဖြစ်နေဝေးသွားပြီဒါတာသူတို့ဘာအပြည့်ရှာလေရှိတယ်ယန္တာဘာအကြောင်းယူတော့ဘုရားဟောတဲ့ကာတာဖြစ်ပါတယ်ဒီတော့ဦးဇင်းယောဂီတို့အတွေးခေါ်လေတခုပြောကျင်တယ်ပေါ့ယောဂီများသူများအပြည့်ဘယ်တော့မှမရှာနဲ့ဘာအကျိုးမရှိဘူးသူတို့ဟာအပြည့်ရှာခြင်းရပြီဆိုတော့ပြောသူတို့ပေါ့ကိုအပြည့်ရှာပြီးတော့မင်းကောင်ကဲ့ရံမိတဲ့ပုဂ္ဂိုလ်ကတော်တာဘာလို့တီးပြီးသားတော့အရိယဝါဒကရင်ထိုက်သွားရောဘွားတော့မသိဘူးဟိုအရိယဆိုမြင်ရတယ်မဟုတ်ယုံကြည်လို့သူ့ဘောစိတ်ထရဖြစ်နေတာတိမ်မွေ့အဲ့ဒါကိုကမသိဘဲနဲ့ကအပြစ်တွေလျှောက်ပြောမေငော့စောင်းမြောင်းအယုတ်တော့အဲ့ဒါကရင်ထိုက်သွားရောဘွားတော့မသိဘူးနောက်ခုလိုတရားတော်လေးနားလေလာတော့ခါတဲ့ဆရာကတော့အားထုတ်ပြီးတော့ဒေတာသွားတဲ့အဲ့ဘုကမညံ့ခွညံ့မရတော့ဘူးအရိယစောပါတဲ့ကရင်ထိုက်တဲ့အတားနေအဲ့တော့အလိုမတောင်းယုံကြည်သူကတရားထုတ်ကံဒီတိုင်းကိုပြင်းမောင်းခဲ့တဲ့ညကိုရှစ်ခိုးကတော့တောင်းပါတယ်အခုလည်းယောဂီများကိုရှစ်ခိုးတော့တောင်းပါပေးမှာဖြစ်ပါတယ်ဒီတော့အဲ့ဒီအရိယာကိုယောဂီများတော့ပြင်းမောင်းမိတော့ကတော့တောင်းမှန်အောင်ပျောက်ပါတယ်မကတော့မတောင်းမှန်အောင်ပျောက်တာပါဒီတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုရားတို့မှတ်သားကြရစကားလေးတစ်ခွန်းရောပြခြင်းနဲ့ပေါ့နော်နှစ်ခွန်းပေါ့ပထမတစ်ခွန်းကသူတို့ဘာအပြစ်ကိုယောဂီများသိရှာတဲ့ပုဂ္ဂိုလ်ဟာကိုယ့်အပြစ်ကိုရှာခြင်းသိမရှိတော့ဘူးเออกูอี้กูชาจินไม่ရှင်းแล้วแม่ญาณปัญญาเบื้องมาไม่ย่านไหนတော့ดุญญาอีแม่ญาณปัญญาย่าได้ปกติเนี่ยกูอี้กูชาย่าดาโยคีတို့กูอี้ตัวจะจําไม่ออกป่าวโยคีတို့ขันธ์ยงเนี่ยเมยเหรอล่ะไม่ครับครับจ้ะเนี่ยในคาได้บลูชุขันธ์5บาอนิจาตรงอะอะอี้เพขันธ์เนี่ยอี้อเมียนผิดเปลี่ยนตาบาล่ะไม่เมยบาล่ะตรงอะอี้ตัวขอได้แต่กาโยคีတို့ไอ้นี่หลูผิดไปแล้วเป็ดตายงเนี่ยไม่ซินเลยล่ะအဲယောဂီတို့အဲ့ဆင်းရဲတဲ့ဒုက္ခကိုအားနိုင်လေယောဂီတို့ပြောင်းချူရတယ်ခန္ဓာ၅ပါးဒုက္ခဒီလိုရှင်းလိုက်ရတယ်နော်တူတူပဲအမှန်ညာပညာရမှာပဲဒါကယောဂီတို့အဲ့လို ဖြစ်ပြနေတာတည်းကိုမဖြစ်ပါစေနဲ့မပြတ်ပါစေနဲ့လို့ဓာတ်နိုင်ရလား အမိန်ပေးလို့ရရဲ့လား ဒီကအစိုးမရကိုယ်မပိုင်တော့အနတ္တလို့ခေါ်တယ်ဒါကြောင့်ကိုယ်မပိုင်တဲ့တရားကြီးပဲလို့အားနိုင်လဲပဲခန္ဓာ၅ပါးအနတ္တဒီလိုရှိနေရပါတယ်ဒီလိုတော့ဒါဟာအပြစ်တွေပေါ့ဗျာဘာတွေတော့ဒါကြောင့်ယောဂီတို့သူတို့ကအပြစ်ကိုသွားရှာမယ်ဆိုရင်အဲ့လိုကိုယ့်အပြစ်ကိုပြန်ရှာတဲ့ယောဂီတို့ဝိပဿနာရှုဖို့အချိန်ရပါအောင်မလားအေးမရတဲ့အပြင်ကိုစော်ကားတဲ့ပုဂ္ဂိုလ်အပြည့်ပြောတဲ့ပုဂ္ဂိုလ်ကအရိယာဖြစ်နေတော့ရုံးသေရောအရခံလိုက်ရအောင်အဲ့တော့အဲ့နဲ့ပတ်သက်ပြီးတော့တခုလောက်ပြောပြမယ်အဲ့ဒါဦးဇင်းတို့သုတ်ပံဗုဒ္ဓါဆိုတဲ့ကုဋ္ဌနူနာတဲ့တရားအကြောင်းပေါ့သုတ်ပံဗုဒ္ဓါက၂ယောက်ရှိတယ်ဘုရားရှင်ရဲ့ရောက်ခမလည်းသုတ်ပံဗုဒ္ဓါဘယင်မင်းသူကတော့မြင်းမြူသွားတယ်ဘုရားရှင်ဆွမ်းခံမရအောင်အရက်တွေမူပြီးတော့လမ်းပိတ်တဲ့အတွက်ကြောင့်မိမိတို့သွားတဲ့သုဘဗုဒ္ဓအခုသုဘဗုဒ္ဓကတက်ရောက်သူကတော့ကုဋ္ဌနူနာတဲ့ကြီးပေါ့အဲ့တော့အခုပိစုတ်ပံနူနာတဲ့ဘဝဘာကြောင့်ရောက်ရတယ်လဲဆိုယောဂီများသူကအရင်ဘဝတခုကအင်မတန်ချောမောလှပါတဲ့တထေသာတယောက်ဖြစ်ခဲ့တယ်အဲ့တော့ကောင်းပြီလှပြီသူကအဝေးတန်းစားတွေဝေးပြီးတော့ညံ့နေတိုင်းအဲမနဲ့ဆော့ဆော့ပေါ့လေမနဲ့တကြိမ်ညံ့နေတကြိမ်ရတာမြင်းထိုင်စီးပြီးတော့မြို့ကိုလှက်ပတ်တယ်ပေါ့သူ့လှကိုပြတယ်တကယ်လဲချောတယ်အဲ့တော့အပြူအိုတွေအားလုံးပေါ့လူတွေအားလုံးကဝမ်းကြည့်ကြတယ်သူ့ကိုအဲ့လောက်လှတယ်။ဒီနေ့မနေ့တော့ယောဂီတို့ကြီးသူ့ကိုဘယ်သူမှမကြည့်ရဘူးလေမနေ့ခင်းကြီး။လူတွေကဘဆုကြည့်နေလဲဆိုတော့အဲ့မှာတင်ငန်းအစိုးဆိုးပြပြနေရဟန်းတပါးပိစိကဗုဒ္ဓတပါးဝမ်းကြည့်နေကြဖူးနေကြတယ်ပေါ့လူကြဖူးကြတန်းကြသူ့လက်မကြည့်အားတော့ဘူး။အဲ့ဒါကိုအဲ့မင်းတထေသာကမကြည့်နေဘူး။ကြည့်ယောဂီတို့သူအပြစ်ပြောတော့မယ်။တန်းကြီးယောဂီများကြီးသူတို့ကအပြစ်ရှာတာဘာမှအကျိုးမရှိတော့ဒါကိုပြောတာ။တကယ်ဆိုကိုလန်းကိုသွားလိုက်ပြီးတာပဲအဲ့လိုမဟုတ်ဘူးသူ့ကိုလူတွေကမကြည့်ရမလားဟိုပိစကဘုရားနဲ့သူမသိပါဘူးလန့်စော်ကားတယ်ကြီးနော်အဲသူပြောတဲ့စကားလေး၄၅၆ခုရုပ်ရခန်းတာအဝိဇ္ဇငရဲ့အထိသူကပြောတဲ့ကြီးသမောင်လူတွေနဲ့ငါလူလတ်လတ်ပတ်ပတ်ဝိစားထားတဲ့တထိတာကြမကြည့်ဘူးတဲ့ဘာမဟုတ်တဲ့အနူလူတထောင်သားလူပုဂ္ဂိုလ်ကြသွားကြည့်တယ်ကြီးနေမသွားရောသူမသိလိုက်ဘူးစကားလေးရုပ်နဲ့စက္ကမလန့်နဲ့ပြီးပါတာအရာအရိယဘဝဒကံဘာကံနဲ့အေးယောဂီတို့အရိယပုဂ္ဂိုလ်ရှိအောင်ပိစကဗုဒ္ဓသံဃာသမ္မတဘုရားရှင်အလုံး၁၀ဦးပေါ့နော်အဲ့ဒါဘသူကုံများတို့တွားပြောပြောတာအရိယဘဝဒကံထိုက်သွားသူမသိဘူးခရော့မှလည်းနားမလည်ဘူးအရာဤဘဝကသေးတော့အရိယကိုစောကားတဲ့ကံကြီးကြောင့်အဝိဇ္ဇင်းနဲ့ထိတွားကြတာနေပုံသိနေရှိခံကဘာနဲ့ချီပြီးတော့အဝိဇ္ဇင်းကလွတ်လွတ်ရယုံမှလူလာဖြစ်တယ်ဒါပင်မူလအာဟုတုကံကြီးတော့ကုံမှတို့ရမှာအဖျားအနာကျန်သေးတယ်တန်တဲ့သူတွေကအဲ့ဒီပိစကဗုဒ္ဓါကိုအနုလို့တရောင်းစားလို့ပြောခဲ့တဲ့ဝစီပေရထီတိုင်းရှာပါဝစီကံအာကုတို့ကြောင့်လူပြေတဲ့ရုံမှာသူဟာလေကုဋ္ဌနူနာတဲ့ကြီးပဲဖြစ်ရတဲ့တရောင်းစားကြီးဖြစ်ရဘဝတိုင်းလူဘဝကိုမရောက်ချင်ဘူးခုနောက်ဆုံးမတ်ဖို့ရဘဝမှာလည်းပဲတရောင်းစားအနုဘုတ်ကြီးပဲအဲ့တော့ဘုရားကဆိုကြပါတရားဟောနေရောခုလည်းမညာပညာဉာဏ်ဝိပဿနာတရားပေါ့အဲ့တော့သူကရုံမှာတောင်းဆိုင်နေရောက်လာတော့သူကြွချင်ပြန်ပြီကိုအဲ့မှနေခါတဲ့သူဘေးတဟိုးရအစွန်နာပေါ့အမောင်နဲ့ရနေပြီးတော့သူနားလာလို့မရဘူးသူနူနာတယ်နားချတယ်ဒီမှာတရားလဲဆုံးအရာသောတာပန်ပြီးသွားပါတယ်ပြီးတော့ယောဂီတို့အဲ့ဒီလိုမဉဏ်ပုံဉဏ်ရမှာဘဝမှာတောင်းမှဒါတောင်းလာဖြစ်အောင်ကုဋ္ဌနူနာနဲ့ဖြစ်အောင်ဘဇူကလှုပ်တယ်လဲဆိုရင်အဲ့ဒီယူဘဝဒကံကလှုပ်တာဘဇူကလှုပ်တာအေးယောဂီတို့အဲ့ဒီကံကြီးဟာယောဂီဥစဉ်တို့တဏ္ဏပုဂ္ဂိုလ်တွေမဆူထားနဲ့တဲ့အရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်တောင်မှအရိကံပြန်ထိုက်တာကိုအံ့ဩစရာဥစဉ်တို့တိဟိုကျွန်းမှာဖြစ်ခဲ့ဘူးတဲ့တခါတော့ယောဂီတို့တိဟိုကျွန်းသာသနာထွန်းကားစဉ်အချိန်ကပေါ့အသက်ခက်ကြီးကြီးယဟန်ကြီးတစ်ပါးကယန်းငယ်တစ်ပါးနဲ့သူတို့ဒါဗျာဒိနီဘာဆုံးကထွက်ခဲ့ကြတယ်ပေါ့လေဒီကြောင့်လည်းဘာမှမသိကြပါဘူးကျောင်းတက်ကအကျေကြီးကိုမဟာဝိရာကျောင်းဆိုတာဒုရကမင်းမင်းဆောက်ခဲ့တဲ့ကျောင်းကအဲ့ကျေကြီးနန်းကပေါင်း3000ကျော်လောက်ရှိတယ်။အဲ့တော့အဲ့ချိန်မှာအိန္ဒိယကရာဂူဆွမ်းပေါ်ဆံပြုတ်လောင်းလိုက်တယ်တပိတ်သေးဘူး။လောင်းလိုက်တော့အဲ့ဒီယဟန်ကြီးကအတကြီးယဟန်ကြီးကကျောင်းရောက်အောင်မဆောင်ဘူး။လမ်းကြီးကတိတ်တုံးပေါ်ထန်ပြီးတော့အဲ့ဆံပြုတ်ကိုတောက်နေ။လမ်းမှာတင်းပေါ့။အဲ့ဒါကိုယဟန်လေးကမြင်တော့ဟောအပြစ်မြင်နေသူက။ပြီးတော့ယောဂီတို့မှတ်ထားတော့အပြင်းမြင်တာနဲ့ဆုံးမတာမတူဘူးကဲ့ရတာနဲ့ဆုံးမတာပေါ့နော်မတူဘူးကဲ့ရတာကယောဂီနဲ့အတူတူသိခါကြအောင်ကိုပြောလိုက်တာဒေါနာစိတ်နဲ့ဒီကောင်ငါဒီလိုပြောနေတော့သိခါကြတော့မှဟုတ်လား ဒီကောင်စိတ်ဆင်းရဲသွားစေရမယ်ဆိုတော့မကောင်းတဲ့စိတ်နဲ့ပြောတာကကြည့်ရတာဆုံးမတကယောဂီတို့အော်နောက်သူဒီအပြစ်ကမဖြစ်ပါစေနဲ့တော့ဒီအပြစ်ကရှောင်ပါစေဆိုတဲ့ယုံကြည်ကရုဏာစိတ်မေတ္တာစိတ်နဲ့ပြောတာဒါကြောင့်ဆုံးမတနဲ့အပြစ်တင်တာတခြားစီကြည့်ရတာအခုသူကကြည့်လိမ့်မယ်ကြည့်အနာသွားပြီလည်းညှို့ထုပြောတယ်ဘိုးတော်ကြီးနဲ့အစာရည်စာကိုငတ်လိုက်တာတဲ့ဘာဖြစ်လို့လမ်းပြီးလာပြီးတော့ဆံပြုတ်တောက်နေရတာတုံးတဲ့ကြံတဲ့ကိုယ်တော်တွေတိတ်ခါကြရတယ်ကြောင်းကြမ်းမှတောက်ပါလားတဲ့ဘုရားတော်ဒါကဒါအပြစ်ပြောတာလို့ခေါ်တယ်ကြည့်ရတာလို့ခေါ်တယ်သူ့မှာဒီယဟန်ကြီးကိုပြုပြင်တယ်လက်စေနာမြင့်တာတော့မပါဘူးတက်တဲ့သူကအပြစ်ကြီးတော့ငါတော့ချလိုက်မှာကွာဆိုတဲ့စိတ်နဲ့သွားပြောတာအဲ့တော့ယောဂီတို့အဲ့ဒီဘဝရကံထိုက်တယ်ဘာကံထိုက်တော့ထိုက်သွားလို့မသိဘူးဒါလိုအဲ့ဒီချိန်မှာကြည့်သူပြောတဲ့ပုဂ္ဂိုလ်ကယောဂီတို့ကိုတော်ကြီးကယဟန်နာကြီးပါဗျာဟောပါကြီးတို့ကယောဂီတို့တို့စဉ်းစားယောဂီတို့ဒါတိတ်တိတ်ခဲ့တဲ့ယောဂီတွေဘာညာကုညာကြတဲ့ယောဂီတို့ဘုမသိနိုင်ဘူးတရားရတာယောဂီတို့တခြားပုဂ္ဂိုလ်ကယောဂီတို့တချို့ဟောလာယဟန်နာသောတာနာကရာကံသိဖို့နေနေတာယောဂီကိုပုဂ္ဂိုလ်တော်မသိဘူးသိသိမှုတဲ့တရားကဘလောက်မသိတဲ့ယောဂီတို့ကြီးသာဘကြီးနာမှာယောဂီတို့မညာကုညာတာမသိဘူးအဲ့ဒါဖြတ်ပြောမယ်နော်ဒီနေ့မှာဆက်ဆံမှုရှိတော့ယောဂီကကျောင်းတကာကြီးအနာထပင်ကြားဘူးတယ်မော်လားမှန်ပါပါဗျာ။သူကသောတာပန်ဟုတ်လား။သောတာပန်တကာကြီး။ဒီနေ့ယောဂီတို့သူတမီးလေးပေါ့အပြေပေါက်လေး။သိမှန်ယောဂါဖြစ်တယ်။အရွယ်ကောင်းလေးပေါ့။ဒီကံနေ့ကျတော့သူစိတ်မကောင်းယောဂီသောတာပန်ဆိုတော့ငိုလေးရောက်ပြီ။သောကမသိတော့ဖြစ်သေးတာပဲ။ဒိဋ္ဌိသာခွာတာလေ။ဉာဏ်နဲ့လောဘဒေါသအကုန်ရှိသေးတာ။အဲ့ဒီမှာသူတမီးရဲ့ယောဂီတို့ကလည်းစိတ်မကောင်းတမီးလေးတက်ထွက်ခံနေကြတော့လားမချစ်တင်ခဲ့ပေါ့။အဲ့တော့သမီးလေးကလာသူ့ရောက်မှခေါင်းလေးခါတယ်မှပြီးတော့သမီးနေသားရဲ့လားဘာညာနဲ့မေးချတာပေါ့အဲ့တော့သမီးရဲ့ယောဂီတို့ကြီးသူ့ကိုအဖေလို့မခေါ်ဘူးတဲ့မောင်လေးလို့ခေါ်လိုက်တယ်ဟောဘယ်လိုခေါ်လိုက်တယ်မောင်လေးတဲ့အမတော်မပူနဲ့တဲ့မောင်လေးလို့သာမောင်လို့ဖြောင်းအောင်လို့အမတော်ကဥစရာမလိုဘူးတဲ့ဒီလိုပြောတယ်အဲ့တော့အနာထပင်တတိယပူဝန်းနဲ့ဆိုတာသွားပါပြီငါသမီးလေးခရံတရားနာတယ်လောက်နဲ့အနည်းကနေပဲကြီးတန်းမအောင်တေကန်နေမှခရံချောက်ကြားတော်ငါအဲ့လိုလေပြောဖို့တည်သွားရှာတာအတက်ထွက်သွားတာသူစိတ်မကောင်းမှုတဲ့သွားပြီငါသမီးကတော့အပေလေးပန်းကြပါပြီကြီးသမ်းမအောင်ငါအိမ်မှာနေတဲ့တန်ခါ900နေတဲ့ပြည့်ဆွန်းလောင်းနေတာဆွန်းကန့်နေတာသူ့ကိုယ်တိုင်လုပ်နေတာတကယ်ဆိုဒီဌာနတွေဘာလို့အောင်ပြုတဲ့ရင်နောက်ပြီးရောက်မှအခုတော့ကြီးသမ်းမအောင်ဘယောင်ချောက်ချမ်းနဲ့သူ့ကငါအဖေကိုတောင်းမှကြီးသမ်းမောင်လေးလို့ခေါ်တယ်သူ့ကိုသူလည်းအမလို့ပြောတယ်ဆိုတော့သူကမချစ်တင်တော့ဝမ်းနေပြီးတော့အားသူကလည်းပြီးတော့ဘုရားကြီးပြေးတယ်အဲ့တော့ဘုရားတပည့်တော်သမီးတွေတော့အဖြစ်ဆိုးတယ်ဘုရားဒါလောက်ကုသိုလ်တွေများတဲ့ကြားတွေကတေကန်နေမှာတရားကြောကြဖြစ်ပြီးတော့သိတယ်ဘုရားတရားပြဘုရားကပြုံးတော်မူတယ်တခါကြီးဘာဖြစ်လို့ညာသာပြရောက်ပြီးပြီးသားဒီလိုဒီကြောင့်မဲ့ဘုရားတေကန်နေမှာတပည့်တော်မောင်လေးလို့ခေါ်တယ်သူ့ကိုအမလို့ပြောတယ်ဆိုတော့မှညာသာဘုရားကတခါကြီးတဲ့တင်းရတင်းသမီးကိုအန္တပုရုဇဉ်မှတ်လို့လားတဲ့တင့်တဲ့အစင်းမြင်သွားပြီတင်းကသောတာပန်နဲ့တင်းသမီးအပြူပေါ်လေးကသက္ကရာခံဟောယောဂီတို့ပါတယ်ပြန်ယောဂီတို့သမီးကတဂရာကံဖြစ်နေအဖေကသောတာပန်သမီးကအဆင်မမြင်ဘူးလားမမြင်ပါဘူးယောဂီတို့အဲ့သမီးကတဂရာကံဖြစ်နေယောဂီတို့သူ့အဖေကယောဂီစံသောတာပတိမတော်မရဘူးထင်နေတာဘုဒ္ဓဇင်းကြီးထင်နေတာကဲယောဂီတို့တဲရမဲ့ဖို့တရားတယောက်ကသိဖို့လွယ်ရဲ့လားမသိပါဘူးဟေးဒီသိင်္ဒရာသာမန်တော်မသိဘူးအဲ့ဒါတဲ့တင့်ကိုမောင်လေးဆိုတာလောကအရာဟုတ်တယ်သင်ကအဖေတဲ့အသက်ကြီးတယ်တဲ့ဒါမဲ့လို့လောကုတ္တရာအရာသင်ကမောင်လေးရွယ်ဖြစ်သွားပြီသူကတဂရာကံသင်ကသောတာပန်အဲ့တော့သူကအမအရာဖြစ်တယ်။ဒါကြောင့်တင့်ကိုလည်းပဲဆက်လက်ပြီးအဲ့ဒီသောတာပန်နဲ့တဂရဟံဖြစ်အောင်ကြိုးစားစေခြင်းလို့မောင်လေးအလုပ်ကိုလည်းမောင်လေးကြိုးစားလို့မှားတာတဲ့ပညာနဲ့ပြောခဲ့တဲ့စကားတဲ့။အဲ့ဒီမှာယောဂီတို့အနာထပင်ကြီးဝမ်းသာသွားကြတယ်။ပြီးတော့ယောဂီတို့သိတဲ့ညာဝိမေဒီမက်ပေါ်တဲ့အင်မတန်တိမ်မွေ့တယ်။သားပါခြင်းယောဂီမှသိရတာမဟုတ်ဘူး။ပြီးတော့ဒီအခုလိုဝိပဿနာယောဂီမှနာကြားနေပြီးအားထုတ်နေတဲ့ယောဂီမှအဲ့ဒီပုဂ္ဂိုလ်ယောဂီမှစောကားဖို့စိတ်တော်မကူးနဲ့ဟုတ်လား။ဒါကြိုကိုပဲခံသွားလိမ့်မယ်ကိုပဲခံသွားတတ်တယ်ဒီကယောဂီတို့သွားကြသူအဲ့ကြောင့်နာဥစဉ်ဒီသောတာမဆယ်နဲ့ညာတော့ဓမ္မထပ်ပြောပါအောင်မယ်ယောဂီတို့သိတယ်လေသိကောင်းတယ်လေအများကြီးရှိတယ်အဲ့တော့အဲ့ဒီရင်ယောဂီတို့စောကားပြီးတော့သွားမှနဲ့လို့ဟောယောဂီတို့ယဟန်နဲ့ဆိုတာသူများကိုအင်မတန်စောင့်ကြောက်တယ်ရှင်များခဏနေပါအောင်ဆိုတော့ကိုတို့လေးရက်မေးတယ်ယဟန်ကြီးဆိုတော့ပေါ်တင်ပြောလို့ရရှင်ပြားရတယ်ငါရှင်လို့ခေါ်တယ်ငယ်တဲ့ပုဂ္ဂိုလ်ကငါရှင်ဦးစင်းလေးရဲ့ရှင်ဖုရားဝိပဿနာတရားလို့လုပ်တလားတဲ့လုပ်ပါတယ်ဖုရားတဲ့ဘယ်အဆင့်ရောက်ပြီတော့နဲ့သောတာပန်တည်ပြီးသားအချိန်တိုင်းရောက်ပြီတော့ဘာတည်ပြီးသားလဲ ယုတ်အရိယာနောအဲ့ဒါဆိုငါရှင်ရင်းနဲ့သင်စက်တရားအားထုတ်လဲအဘိုးပဲမက်ဖို့ရှိမတက်တော့ဘူးတဲ့သင်ဟာယန္တာကိုစော်ကားမိပါပြီဟောထုတ်ပြောတယ်ယုတ်တို့အဲ့လိုထုတ်ပြောတာဟာသူယန္တာလို့သိစေခြင်းလို့ကြွားစေခြင်းလို့ထုတ်ပြောတာမဟုတ်ဘူးငါယန္တာကိုစော်ကားမိသွားပြီမကတော့မတောင်းမှမက်ဖို့မရတော့ဘူးကြောင့်မက်ဖို့မရမှဆိုလို့တောင်းမှန်စေခြင်းလို့မက်ဖို့ရစေခြင်းလို့ထုတ်ပြောရှာတာအဲ့ဒါယန္တာရဲ့လေးသားကစိတ်သက်အဲ့ဒီကြောင့်မယောဂီတို့ယဟန်လေးကယောဂီတို့တော့သူကြက်တိမွေးနေတာလန့်သွားတယ်။အာမှားပြီပဲအမှခါတဲ့သူယောဂီတို့ချက်ချင်းပဲမြေကြီးပေါ်ထိုင်ပြီးတော့အာချင်းမြဗျာတပြည့်တော်စော်ကားမွေးသည်။ခွင့်လွတ်သေးခန္ဓာမှုပဲယောဂီများကြီးထိုင်ရှိခိုးကြတော့မှယောဂီတို့အပြစ်တွေပျောက်သွားတယ်နော်။ဒါယောဂီတို့အဲ့ဒီကံယောဂီများကြီးရှိခိုးကြတော့တောင်းမှန်လည်းပျောက်ပါတယ်ဟုတ်လား။ပျောက်ပါတယ်တဲ့။အဲ့တော့ရှိခိုးတော့တောင်းမှန်တဲ့ခါယောဂီတို့အဲ့ဒီပြင်းမဆောင်ရတဲ့အရိယာရှိနေတဲ့ရင်လေအဲ့ဒီပုဂ္ဂိုလ်ထံသွားပြီးတော့ကြတော့တောင်းမှန်မှာတဲ့။အဲ့ဒီပုဂ္ဂိုလ်ကသေသွားပြီဆိုလို့ချင်းလည်းအဲ့ဒီပုဂ္ဂိုလ်တကြုံပဲတဲ့ဟုတ်လားသင်ញံသွားပြီးတော့အုပ်ကူချီမှာတောင်းမှမှာတဲ့အဲ့လိုသူကဟုတ်လားအုပ်ကူတွေပိုင်လဲဘယ်နေရာတကြုံမှလည်းမသိတော့ဆိုနေအဲ့ဒါဆိုလို့ချင်းလည်းပဲတဲ့ယဟန်တန်ငါများရှိမှာပဲဒီလိုတို့အဲ့လည်းပြင်းမအရိယာပုဂ္ဂိုလ်တို့ပြင်းမစော်ကားမိပါတယ်ဗျအဲ့ဒီပြောင်းလဲပြောင်းရန်အတွက်အရှင်ဘုရားတို့ထံမှာပဲကတော့တောင်းမှမှာတဲ့ဘုရားလို့ယောဂီများဒီလိုကတော့တောင်းမှရင်လည်းပြောက်ထားပါပဲနော်အဲ့ဒါကြောင့်ယောဂီတို့မှလည်းအဲ့လိုကံတွေရှိကြရင်ပြောက်အောင်ရှေ့ကဘုရောတောင်းမှန်မယ်လောက်ချီပြီးတော့လိုက်ဆိုကြဒါအရေးကြီးတယ်။အဲယောဂီတို့ဒီတိုင်းကူမှာယောဂီများအဲ့ဒီအချင်းလေးအင်မတန်ကောင်းပါတယ်။တိုင်းကူဆရာတော်ဘုရားကြီးကတပည့်တော်ကလည်းအမြဲတမ်းဆုံးပါတယ်ပေါ့။အဲ့ဒါတရားရှိမှကံနေတိုင်းလားဆရာတော်ကြီးကဒီလိုပဲအရိယာပုဂ္ဂိုလ်များစောကားခဲ့ရင်အပြစ်တွေပြေးဖို့တောင်းမှန်ကြတော့ပါတယ်။ဂိုင်လိုက်ဆိုကြအရှင်မြတ်ဘုရားတပည့်တော်တို့သည်ဘဝဆက်ဆံမှာစ၍ယခုဘဝတိုင်အောင်မပြင်းမထိုင်သောအရိယာစရှိသောပုဂ္ဂိုလ်တို့အားပြင်းမမိသည်ရှိသောထိုပြည့်တို့မှပြည့်ပြောက်စေရန်အရှင်ဘုရားထံ၌ကရော့တောင်းမှန်ပါ၏ဘုရားအေးဥဒုံညင်ချလိုက်ပေါ့အဲ့ဒါယောဂီများရေဒါကအဲ့လေးခုမြောက်အရိယာကိုစော်ကားတဲ့ကံကြီးရှိရင်ယောဂီတို့တွေမှာမတ္တာဘုဒ္ဓကလွတ်သွားအောင်တခါတည်းကတော့တောင်းမှန်ကံကြီးဖြစ်ပါတယ်အခုယောဂီတို့အကျေဆက်ပြီးတော့သိရမှာကဒိဋ္ဌိကိလေသာတဲ့ဘာကိလေသာအဲ့လိုမဉဏ်ပုံဉဏ်မရောက်တာတဲ့ကိလေသာကြီးဒီမှာလာပြန်ပါပြီ။ဒီမြန်မာယောဂီတို့ဒိဋ္ဌိကိလေသာကိုလည်းပဲအယူဆယူဆမှုတွေမတူတာလေးတွေရှိပါတယ်။ဆိုတဲ့လိုဒီဒိဋ္ဌိကိလေသာနေရာမှာမဟာစီဆရာတော်ဘုရားကြီးကတော့နိဒမေတ္တာဒိဋ္ဌိ၃မျိုးကိုယူပါတယ်။ဒီတက္ကံဒိဋ္ဌိတို့နတ္တရဒိဋ္ဌိတို့မယူပါဘူး။ယူဆဒိဋ္ဌိပေါ့နော်နိုင်နေပါကွဲကြတယ်။ဒီနိဒမေတ္တာဒိဋ္ဌိဆိုတာကတော့ဏ္ဍိကဒိဋ္ဌိအာယတုကဒိဋ္ဌိအဂရိယဒိဋ္ဌိပေါ့မြန်မာလိုဆိုရင်တော့ကုသအကုသကိုပယ်တယ်ကုသအကုသရဲ့အကျိုးကိုပယ်တယ်အကျိုးရောအကြောင်းရောပယ်တယ်ပေါ့ဗျာအဲ့ဒါအကျဉ်းစားတတိသုံးခုမာတရားတော်ကြီးရဲ့ဝိပဿနာကျင့်ဤကျမ်းမှာယောဂီတို့အဲ့ဒီမတ္တဗုဒ္ဓမှာဒီကိလေသာတည်းမှာတော့သူကဒီဒိဋ္ဌိ၃မျိုးကောက်ပါတယ်မဟုတ်ဘူးဆရာတော်ဘုရားကြီးရဲ့ဟောစဉ်မှာတော့ဆရာတော်ယောဂီညာကြီးဒီတတရဒိဋ္ဌိဩဇိတံဒိဋ္ဌိတက္ကံဒိဋ္ဌိအလုံးကောက်ယူပါတယ်အဆရာတော်ကြီးမဟုတ်ဆရာတော်ကြီးရဲ့ယူဆချက်ကပိုရှင်းနေတော့တော့အထောက်အပို့များပါတယ်။နောက်လက်တူတွေလည်းပါပါတယ်။အဲဒီယူနလို့ဆန္ဒမထေညီညီလေးမောင်ဆန်ယောဂီတို့ကြားဘူးတယ်မဟုတ်လား။မှန်ပါဗျာ။ဒါအိတ်တော်လည်းကောင်းပါတယ်။အခုဒီကောသားမေကကိုဝင်းမြင့်ဆိုတဲ့တကားလေးအရာအဆရာတော်ကြီးတယောက်သူတိနတ်ဆောင်ထုတ်တာဥစဉ်ကလာလှူသွားလို့ဖတ်လိုက်ရပါတယ်။တော်တော်ကောင်းတယ်။အဲဒီမှာမောင်ဆန်ဟာသူကယောဂီတို့မာနကြီးတယ်။ငါကဖခင်နဲ့ဖွားဘက်တော့ဆိုပြီးတော့တရားလည်းမလုပ်ယောဂီမယ်သူကအင်မနမာနာကြီးအဲ့တော့သူတရားမရဘူးဒါကြောင့်ဘုရားကသူ့ကိုမြမတန်ပေးခဲ့တယ်မာနာကြီးကြောင်မြမတန်ဆိုတာမြတ်သောတန်ပေါ့ယမနာဆိုတာကသူ့ကိုယဟန်တန်ကတည်းကလုံးဝအပေါင်းအသင်းမလုပ်တော့ဘူးအဲ့ဒီကံပြလိုက်တယ်ဘုရားပေးတယ်မှာဆန်နေချင်းအဲ့ယဟန်တန်ကအလုံးကသူ့လည်းအပေါင်းအသင်းမလုပ်အောင်ယောသူမန်နေကြတော့ဟာယဟန်တန်ကအလုံးကအပေါင်းအသင်းမလုပ်ငါဘွားကတည်တာပဲကောင်းတယ်ပြောသူဝမ်းနေပြီးတော့မိတောင်သွားတယ်နောက်တော့သူယဟန်တန်ကလေးသူကြောက်တောင်းမှန်းနဲ့ရင်းမြတို့ဗျာဒီညနေတပီတော်မာနာမထားတော့ပါဘူးတပီတော်ကိုဆုံးမကြပါအပေါင်းနဲ့လောက်ကြပါကံမြစ်ကြပါဒီလိုက်တောင်းမှန်းတော့မှ ဒါရန်ငါတွေကခွန်းလိုက်တယ်ပေါ့လေပြန်ပြီးတော့ဘောင်းနဲ့လောက်ကြတယ်ပေါ့အဲ့ဒီအချိန်ညမှာသူတန်ခေါကတွေရပြီးတော့ယောဂီတို့ဝိပဿနာတရားရှုတဲ့ကြည့်တော့ယောဂီတို့ကဘုရားနဲ့တူတူကြိုင်းနေကြတော့တရားတွေအများကြီးနာဘူးတာပဲအဲ့ယောဂီတို့ဝိပဿနာရှုတော့ဘုရားလားခန္ဓာ၅ပါးအနေသာဒုက္ခနဲ့ရှုလာပေါ့ရှင်ယောဂီတို့သူမညာဘုံညာမရဘူးနှစ်ပေါင်းယောဂီမဲ40နေပါလောက်ကြာသွားတယ်တဲ့အဘောင်းလို့မရတယ်လေရှင်ဘုရားနဲ့တူတူနေကနေကောင်းနေရတော့ဘယ်ရမှာတော့နဲ့အမေမဟုတ်ဆိုတော့ရှင်းပြတယ်သူ့မှာတတ္တရံဒိဋ္ဌိရှိနေတယ်တဲ့ငါဆိုတဲ့ဟုတ်လားဝိညာဉ်လေးဟာမြဲတယ်ငါရှိတယ်ပေါ့နော်တတ္တရာဒိဋ္ဌိတက္ကဒိဋ္ဌိအဲ့ဒီဒီခံနေလို့မို့သူဟာမညာဘုံညာမရတာတဲ့အဲ့မှာတင်အရှင်အာနန္ဒာကတက္ကဒိဋ္ဌိမရှိဘူးငါမရှိဘူးဟုတ်လားယုံနဟံမမြဲဘူးတတ္တရာဒိဋ္ဌိမရှိဘူးနေရှင်းပြရုပ်တဲ့အဲ့ရှင်းတယ်တော့ကြတော့သူ့ရဲ့ဟုတ်လားအတိညာဉ်နဲ့မှာအတိနဲ့ပဲဒီတိတိတွေကွာသွားတယ်ပေါ့လေအဲ့ဒီကျမှာဝိပဿနာရှုမှယံကိစ္စပြီးတဲ့အကြောင်းကိုအဲ့မှာဆရာတော်ကြီးကခန္ဓာ5ခန့်ရုံနဲ့အခြေဟောထားပါတယ်ဒီတော့ဘုန်းဘုရားတော်ဘုရားကြီးကတော့ဒါတတ္တရံဒိဋ္ဌိဩဇေတံဒိဋ္ဌိတက္ကံဒိဋ္ဌိအရတ္တိအားလုံးဟာမညာပုံညာတားတယ်ဒါတွေကိုအတိနဲ့ပြုတ်အောင်ဆရာနဲ့အရင်နာမှဒီလိုညွှန်ကြားပါတယ်နောက်ဆုံးတော့တခြားဖတ်ခဲ့တဲ့ဥစ္စာတွေဆရာကြီးဥပ္ပဇင်ကိုရဲ့စာအုပ်တို့မှာလည်းပဲအဲ့ဒီဒီတိတိကိုပဲယူပါတယ်နောက်ဥစ္စာခုနောက်ဆုံးကျင့်ကြံခဲ့တဲ့ဘုခုဝိပဿနာမှာလည်းယောဂီတို့ဒိဋ္ဌိအရာအဲ့ဒီတတ္တရာဒိဋ္ဌိဩဇေတာဒိဋ္ဌိတက္ကဒိဋ္ဌိကိုယူပါ။ဒါကြောင့်ဒီဒိဋ္ဌိယူတာကအိုအားကောင်းပါတယ်။ဒါယောဂီတို့ဘုဒ္ဓတာပေါ့နော်။ဆရာမြတ်အယူဆလေးတွေပေါ့။အဲ့တော့အဲ့ဒီဒိဋ္ဌိကိလေသာကိုပြောတော့ယောဂီမြတ်ဒိဋ္ဌိကိလေသာ10မျိုးလုံးပြောမှဖြစ်မှာပေါ့။ဒီကိလေသာ10မျိုးလိုက်ဆိုကြ။လောဘ ဒေါသ မောဟ မာန ဒိဋ္ဌိဝိသိကိစ္စာခိနာဩဒိသအာဟိရိကအနုတ္တပါလောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စာခိနာဩဒိသအာဟိရိကအနုတ္တပါကိလေသာဘယ်နှပါးလဲเสียบาโยคีတို့ဒီကိလေသာကအရင်ကယောဂီတို့သိကြတာကကိလေသာဆိုရင်ယောက်ျားကမိန်းမကိုတမ်းပတ်တာကိလေသာမိန်းမကယောက်ျားကိုတမ်းပတ်တာကိလေသာဒီလိုထင်ကြတယ်အဲ့ဒီထင်ရယောဂီတို့အကုန်မမှန်ပါဘူးတဲ့ဆယ်ဘုံပေါ်ရင်တဘုံသာမှန်တယ်ဒါကြောင့်ကိလေသာကဘာလဲကိလေသာဆိုတာကစိတ်ရဲ့ညင်ဉာဏ်ကြောင့်စိတ်ရဲ့ပူလောင်ကြောင့်တရားမှန်တယ်မှာကိလေသာကြီးပဲအဲ့ဒီကိလေသာက10မျိုးတဲ့နံပါတ်1ယောဂီတို့ရဲ့တက်ရှိကိုဖြစ်စေတက်မဲ့ကိုဖြစ်စေဆွဲလန်းတာတက်မဲ့တာလိုချင်နေတာပေါ့အဲ့ဒါလောဘကိလေသာလို့ခေါ်တယ်။နောက်ဒသုံးတယောက်ပေါ်မှာစိတ်ဆိုးတာအမျက်ထွက်တာရံညှိုးဖွဲ့တာအဲ့ဒါဟာဒေါသကိလေသာလို့ခေါ်တယ်။နောက်အမှန်ကိုမသိတာအမှားကိုပဲသိနေတာဒါမောဟကိလေသာလို့ခေါ်တယ်။ငါရှိတယ်ငါသိတယ်ငါတတ်တယ်လို့ထောင်သွားတာသူမျိုးယောက်ျားမယိုသေးတာပေါ့နော်။အဲ့ဒါဟာမာနကိလေသာလို့ခေါ်ပါတယ်။ယောဂီတို့အဲ့ဒီမာနကိလေသာတမင်းတန်ကြောက်စရာကောင်းပါတယ်။အဲ့ဒီမာနကိလေသာဝင်ရောက်နေဘယ်သူမှအယုဒေမပေးကျင်တော့ငါရှိငါသိငါတက်ရုံနဲ့ထောင်သွားတော့တာပဲဒါကြောင့်ယောဂီများကြီးမာနရဲ့သဘောဟာတာထောင်သွားတက်ကြခြင်းရှိတာပါအဲ့ဒီမာနကိုဝိမိတဏ္ဍာမှာလက်ခံမင်းရောဖြစ်ရပွားမှာအောက်တန်းကြတဲ့ဒွန်းဆန္ဒမျိုးသူ့ဘယာစာမျိုးမှာသွားဖြစ်စီပါတယ်ဗျာဒါကြောင့်မာနတရားဘယ်တော့မှမရှိပါနဲ့မိမိတဲ့အသက်သက်ကဘုံမှာကြီးတဲ့ပုဂ္ဂိုလ်ကြီးအယုဒေပေးရမှာရှိခိုးမှာလည်းဝင်မလေးပါနဲ့အယုဒိပိခင်ခြေခွေးခြင်းဟာမိမိအတွက်လို့သိတာပါအယုဒိပိခံတဲ့ပုဂ္ဂိုလ်ဒီအယုဒိပိခံတဲ့သီလသမားကြီးပညာမရှိရင်အဘယ်တောင်သွားရသေးလဲအခုယောဂီတို့ဦးဇင်းတို့ကိုယောဂီတို့ဒီမှာသီလယူကန်နေဟုတ်လားတရားဝဲမစားခင်တရားဝဲပိခံတဲ့ယောဂီတွေမရှိခိုးဘူးလားရှိပါပါယောဂီတို့အဲ့ဒါကြောက်စရာကောင်းတယ်ကျိုးတို့ဘက်ကလေသီလသမားကြီးပညာမရှိဘဲယောဂီခြေခိုးခံရင်ဦးဇင်းတို့အဲ့ဒါအဘယ်သွားခံလဲရတာအဲ့တော့ဦးဇင်းတို့ဘာမှရမတော်လို့ဆိုလိုတာပါယောဂီတို့ကရသွားတယ်ရှိခိုးတဲ့ပုဂ္ဂိုလ်ယောဂီတွေရှိခိုးတဲ့ရှိခိုးခံတဲ့ပုဂ္ဂိုလ်ကသီလသမာဓိရှိရှိမရှိရှိရှိခိုးလိုက်ပြီးဆိုရင်ရှိခိုးတဲ့ပုဂ္ဂိုလ်မှန်တယ်များဟာဖြစ်ရွားမှာအာယုတဲ့အသက်ရှိတယ်။ဘောနတဲ့အစင်းလာတယ်။ဒုက္ခတဲ့ချမ်းသာကြီးတယ်။ဗလတဲ့ခွန်အားဗလကြီးမာတယ်။အဲ့ဒီအကျိုးလေးကိုယောဂီတို့ရှိခိုးတဲ့ပုဂ္ဂိုလ်ကရတာ။ယုဒေကျူးတဲ့ပုဂ္ဂိုလ်ကရသွားတာ။ရှိခိုးခံတဲ့ပုဂ္ဂိုလ်အယုဒေကျူးခံတဲ့ပုဂ္ဂိုလ်ယောဂီကဘာမှရမသွားဘူး။အေးရှိခိုးခံတဲ့အယုဒေကျူးခံတဲ့သီလသမားကြီးပညာမရှိဘဲနဲ့ဟန်ဆောင်နေအဲ့ဒါအပေသွားအောင်နဲ့သူကဒါကြောင့်ရှိခိုးခြင်းအယုဒေကျူးခြင်းမိမိအတွက်လို့သိထားလာမှာဒါမာနကိလေသာပေါ့မာနကိလေသာပြီးတော့ဒိဋ္ဌိတဲ့ဒိဋ္ဌိရောကညာကြီးငါဆိုတာရှိတယ်သူဆိုတာရှိတယ်ယောက်ျားမိန်းမဆိုတာရှိတယ်ပုဂ္ဂိုလ်တော်ဘာဆိုတာရှိတယ်လို့အယူမှားတာဒိဋ္ဌိကိလေသာ အခုအဲ့ဒီတရားယောဂီမညာပူညာမရအောင်တားတာသူပဲယောဂီတို့သူ့ကိုပြုတ်ထန်တဲ့ယောဂီတို့သူ့ပြုတ်ထန်တဲ့တော့တာမှန်ကြည့်တာပဲဒါကြောင့်သူ့ကိုအဓိကထားဖြုတ်ရလိမ့်မယ်နောက်ဒိဋ္ဌိနဲ့ဝိနောက်ဝိသိကိစ္စဆိုတာကတော့ဒါငါဆိုတာအရင်တော့ရှိခဲ့သလားအခုလည်းရှိသေးလားနောင်လည်းရှိမှရောအယူမားရုံဒါကိုဝိသိကိစ္စကိလေသာဟုတ်လားအဲယောဂီတို့အချင်းဆေးသွားပြီးပေါ့နော်ကျန်တဲ့နောင်နေမှာဆက်ပြီးတော့ဒိဋ္ဌိကိလေသာကြီးကိုအကြီးကြီးဆုံးအပေထားမကိလေသာကြီးကိုမနှက်ပြန်ကြတော့လည်းပဲဒါယုံများချိန်ရတဲ့များပယ်တတ်ကြသေးတာပေါ့အဲ့ဒီယောဂီများအလုံးတို့ဒီအပေလေးပါးကို